ကဲဒီနေ့လည်းမင်္ဂလာတရားဆက်ပြီးဟောကြရအောင်နော်ညကမဟာဒနာတထေသအကြောင်းပြောခဲ့ပါတယ်သူတို့ကသတိသာဝေကရင်မရတဲ့ဇနီးမောင်နှံဖြစ်ခြင်းကြောင့်ဒုတိယအရွယ်မှန်လဲသာသနာဘောင်ဝင်ရောက်ပြီးဉာဏ်ပြုတ်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ကြသလားမဖြစ်ကြပြန်ဘူးသို့သောအကရေမြန်သတိသာဝေကရလို့မိမိတို့ရဲ့မကောင်းတဲ့ဒုတိယကိုကျင်တရားလေးတွေကိုစွန့်လွတ်ပြီးလူလောကမှာပဲကုန်သွယ်ခြင်းလဲလုံခြင်းအစရှိတဲ့ကောင်းတဲ့လုပ်ငန်းရပ်တွေကိုပြုစုပြုထောင်ခဲ့မယ်ဆိုရင်ဒီဘာရဏတိမှာတတ္တိယတန်တတိယတုလောက်တော့ချိန်နိုင်သေးတယ်။ဒီတဲ့ကြီးမားတဲ့သတိတော်ဝင်ကရေရရှိလို့အင်းအတိတော်လူဘုံကိုစောက်ခွာပြီးအင်းအမတော်သည်သာသနာဘုံတို့ဝင်ရောက်ပြီးဉာဏ်ပြုခဲ့မယ်ဆိုရင်အမျိုးသားကသကတာကံအမျိုးသမီးကသောတပန်ဖြစ်နိုင်သေးတယ်တတ္တိယအရွယ်ကြတော့ယဟန္နာဖြစ်နိုင်တဲ့ပုဂ္ဂိုလ်ဒီတက္ကရာကအနာဂံဖြစ်နိုင်တဲ့ပုဂ္ဂိုလ်ဒီသောတပန်အစင်လောက်ပဲဖြစ်နိုင်တယ်ဆိုတဲ့သဘောမရှိဘူးလားဖြစ်သွားတယ်နော်ဒီလိုသလို့ရှိရင်ပထမအရွယ်မှာပညာရှာရမယ်ဒုတိယအရွယ်မှာဥစ္စာရှာရမယ်တတ္တိယအရွယ်ကြလို့အိုမင်းမစွန်ဖြစ်တဲ့အချိန်ခံကြမှာဘာဝနာကိုရှာပါဆိုတဲ့ဒီစကားဒီဘုရားဟောနဲ့ညီညီသလားမညီဘူးလားမညီဘူးဆိုလို့ချင်းဒီနေ့တရားကြီးတွေဒီမှာကြီးတွေဘယ်ရွယ်မှာတရားကိုပို့ပြီးကျင့်တယ်တဲ့လို့မေးရင်ဘယ်လိုဖြေမလဲ။ကဲကျင့်ကြမလားမကျင့်ကြဘူးလားမေးရင်ကဘယ်လိုဖြေမလဲ။နေတော့ဟုတ်တယ်မလားအတန်လေးကတိုးသွားပြီနော်။ကဲဒီနေ့ပို့ဆိုတဲ့ဝန်ထဲပဲကောင်းတဲ့ဇာလန်းလေးကတော့ဘာလဲဆိုတော့သူတို့ကအရွယ်၃ဘတ်လွန်သွားပြီ။အရွယ်သုံးပါးလွန်သွားတဲ့အချိန်ခါကျမှဘုရားရှင်နဲ့လာပြီးတော့တွေ့ရတယ်တွေ့ရတဲ့အချိန်ခါကြည့်လိုက်တော့လည်းခွက်လက်ပြီးသွက်ပြီးတော့တောင်းစားရတဲ့သရောသာဘုရားကျမှလာတွေ့ရတယ်အရွယ်သုံးပါးကိုလွန်သွားတဲ့အချိန်ခါမှာသူတို့ကိုဘုရားရှင်ကတရားဟောခဲ့ရင်ကြွတန်းဝင်နိုင်ပါအောင်မလားလို့ဉာဏ်တော်မြတ်ဖြင့်လမ်းဖြိုပြီးကြည့်လိုက်တဲ့အချိန်ခါမှာဘုရားဟောတဲ့တရားကိုခံယူနိုင်တဲ့စွမ်းအင်တွေကုန်ခန်းသွားပြီဒီလိုဆိုရင်ယဟန္တာဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာအရွယ်တွေကိုလွန်သွားတဲ့အတွက်ယဟန္တာတောင်ဖြစ်သေးလားမဖြစ်တော့အနာဂံဖြစ်နေတဲ့တရောကောင်းတွေဟာလည်းအနာဂံဖြစ်သေးလားမဖြစ်တော့ဘူးဒါကြောင့်အရွယ်မလွန်ခင်ကြိုးစားဖို့မလိုဘူးလားလိုအပ်ပါတယ်ဒါပြင်လည်းယောဂီတွေဘက်ကတော့နည်းနည်းတစ်ဖက်ကပြောချင်ပြောမယ်ဘာဝရီပုံနာကြီးတို့ဟာအသက်120ပြည့်တဲ့အချိန်ခါကျမှဘုရားရှင်ထာမတရားကြီးဘုရားတရားကြီးနိုင်ရတဲ့အတွက်အနာဂမ်မိမညာပုံညာဆိုင်ခဲ့ပါတယ်ယမယုဘုံနာကြီးဟာလည်းအသက်120ပြည့်တဲ့အချိန်ကကြမှာဘုရားရှင်ထာမတရားနာယူခွင့်ရရှိတဲ့အတွက်အနာဂမ်မိမညာပုံညာအတိဆိုင်ခဲ့ကြပါတယ်ဒါရီဟာအယောမလွန်မှုလားလို့ဒီလိုတော့မေးစရာရှိတယ်ကဲပရိသတ်တွေဘယ်လိုမျိုးဖြေကြမလဲဒုလည်းပဲဒီယမယုဘုံနာကြီးတို့လိုဘာပရိဘုံနာကြီးတို့လိုအသက်120လောက်ပြည့်မှာပဲတရားအထုတ်ကြရင်ကောင်းမယ်လို့ပဲဆုံးဖြတ်မလားဟင်မဖြစ်ဘူးမဖြစ်ဘူးမဖြစ်တော့လည်းအကြောင်းရှိနေကြတယ်နဲ့ดูပါတယ်နော်ကဲဘုန်းကြီးဒီနေရာမှာဘုဒ္ဓကလေးတစ်ခုထပ်ပြောမယ်ပိစိမဘုဟိကလို့ခေါ်တဲ့နောက်ဆုံးဘဝရှိတဲ့ပုဂ္ဂိုလ်အမျိုးအစားနှစ်ခုရှိပါတယ်ဘုန်းကြီးတို့သာသနာတော်မှာမှတ်တမ်းတင်ထားတဲ့အထူးသဖြင့်ယမိုက်ဒေသနာတော်ပေါ့ပိစိမဘုဟိကအစစ်ပိစိမဘုဟိကအတုဆိုပြီးနှစ်မျိုးရှိတယ်အဲ့ဒါဒီပစ္စည်းမဘူးကြီးဆိုတာကနောက်ဆုံးဘဝရှိတဲ့ပုဂ္ဂိုလ်ဆိုပြီးဒီလိုသတ်မှတ်ချက်ရှိတော့လေနောက်ဆုံးဘဝဆိုတာနဲ့ပတ်သက်လို့ဘုန်းကြီးတို့ယမိုက်ကြမ်းမြန်ကြတော့လင်းမျိုးခွဲလိုက်ပါတယ်ဒီဘဝမှာကျင်းသည်ဧကံသောတပန်ဖြစ်မဲ့ပုဂ္ဂိုလ်တစ်မျိုးကျင်းသည်ဧကံတဂရကံဖြစ်မဲ့ပုဂ္ဂိုလ်တစ်မျိုးကျင်းသည်ဧကံအနာဂံဖြစ်မဲ့ပုဂ္ဂိုလ်တစ်မျိုးကျင်းသည်ဧကံယဟန္တာဖြစ်မဲ့ပုဂ္ဂိုလ်တစ်မျိုးဆိုပြီးပစ္စည်းမဘူးကအစ်စ်လင်းမျိုးနော်အလားတူပဲပစ္စည်းမဘူးကအတုကိုလည်းလေးမျိုးဆိုပြီးခွဲထားတယ်ဘယ်လိုလဲဆိုတော့သောတပန်ဖြစ်တော့လဲဖြစ်နိုင်တယ်မဖြစ်တော့လဲဖြစ်နိုင်တယ်ဥပမာတကားတော့အဇာတတလို့လို့ပေါ့နော်အကလေးဖာကမဲတော်ဖြစ်တဲ့ဗေမိသာရမင်းကိုသာမတတ်ဖြတ်ခဲ့ဘူးဆိုရင်သူအဇာတတမင်းဒီဘာဖြစ်မလဲသာမင်းရဖလာသုတ်တံဒေသနာတော်မြတ်ကိုကြားနာပြီးသည့်အစုံနဲ့သောတပန်ဒီမညာကိုညာနဲ့တည်နိုင်တဲ့ပါရမီမျိုးစည်တွေလုံလုံလောက်လောက်ရှိကြောင်းဒီလိမ့်မှလည်းဖြစ်ကြောင်းဖျက်ခြင်းကိုတော်တိုင်းကထုတ်ပြီးဟောထားတယ်သောတာသောတာပတ္တိမဲ့ဖို့ရသွားလားမရရှာဘူးအ ကြောင်းချွတ်တယ်တော့ဒီလိုပုဂ္ဂိုလ်မျိုးကိုပစ္စည်းမဘူးကအတုတယ်လို့ခေါ်ပါတယ်အလားတူပဲဒီမဟာရဏတိသသနိမောဏ္ဏတို့ခါလဲအရဟတဘုံရနိုင်တဲ့ပါရမီမျိုးစေ့အနာဂါမိမေညာကိုညာရနိုင်တဲ့ပါရမီမျိုးစေ့ဒီလုံလောလောရှိပြီးဖြစ်ကြပါတယ်သို့တော့ရသွားကြလားမရဘူးမရတဲ့အတွက်ဒီပုဂ္ဂိုလ်မျိုးကိုတော့ပစ္စည်းမဘူးကအတုလို့ခေါ်ပါတယ်ပစ္စည်းမဘူးကအစစ်တွေကတော့နမူနာနည်းနည်းနားလည်လို့အောင်ပြောရင်တော့အရှင်ဘာကုလမထေရပဲဆိုကြပါစို့ဟမ်တို့ရဲ့အမျိုးဝါဒဇဝါဒအယမွေးပြီးတဲ့အချိန်ကမှမြစ်ထဲမှာဆင်းပြီးတော့ရေးချရတယ်အဲဒီမှာဘာဖြစ်သွားလဲအလုံးကြောက်လိမ့်မယ်နော်ငါးတကောင်ဝင်းနဲ့ရောက်သွားတယ်ငါးကလှဟလိုက်တော့ပါသွားပြီငါးဝင်းနဲ့ရောက်သွားတော့ဒီကလေးသေးသလားမသေးဘူးဘာဖြစ်လို့လဲကဘာတသိန်းနဲ့ကြည့်ပြီးတော့သူကပါရမီဖြစ်ခဲ့တယ်တော်ကောင်းဖြစ်တယ်အနာယောဂကင်းရှင်းတဲ့နေရာမှာဣတိဘွယ်တုကိုရည်တန်တောင့်တပြီးတော့လဲပါရမီဖြစ်ခဲ့တဲ့အတွက်ဒီဘွယ်တုကိုရလိမ့်မယ်ဆိုတာဘုရုမုဒ္ဒရာဘုရားရှင်လက်ထက်တော်အချင်းခါတဲ့ကသုံးဖို့ဟောအနုမတတ်တဲ့ဘုရားရှင်သာသနာတော်တွင်လည်းကနိယတဗျာဒိပန်းကိုသင်ယူခဲ့ရတဲ့တော်ကောင်းတူဖြစ်ပါတယ်ကျင်းသည်ဧကံဂေါရမဘုရားရှင်လက်ထက်၌အနာကင်းခြင်းနဲ့ယဟန္တာသာတပိသာဝကတို့တဲ့အသာဆုံးအမြတ်ဆုံးပုဂ္ဂိုလ်ဖြစ်မယ်လို့ဒီလိုဣတိတဲ့ရထားပြီးတဲ့တော်ကောင်းဖြစ်တယ်ဒီလိုပုဂ္ဂိုလ်မျိုးကိုခိစကလေးလုံးနဲ့ပြောရင်ပေါ့လေနော်မိုးနဲ့မြေကြီးညှက်တတ်တော့ယဟန္တာမသိသိရင်ဒီပုဂ္ဂိုလ်ဘယ်လို့မှမသိဘူးလို့ဒီလိုပုဂ္ဂိုလ်မျိုးကိုခေါ်တယ်ဒါပစ္စည်းမှာပြီးတာအစ်စ်တွေပဲငါကြီးတကောင်ရဝင်းတဲ့ကိုရောက်သွားတော့ဒီကလေးမသေးဘူးဆိုတော့စဉ်းစားကြည့်ပေါ့သူ့ဘုံကဘယ်လောက်ကြီးမားတယ်ဆိုတာနော်အလားတူပဲတန်ခိစ္စသာမဏေဟာသူ့မိခင်ကိုဝင်ဘဝကွန်တယ်ဘဝမှာပဲမိခင်ကပြည့်စုံသွားတယ်မိခင်ကမိသိညိုလိုက်တဲ့အချိန်ကကြတော့မှမိချိုတော့မိချိုတဲ့ပုံကိုယ်ကြီးကနေပြီးတော့မိခင်ဘက်ကိုသူစုဝါနဲ့ထိုးလိုက်တဲ့အခါကျမှဒီကလေးဟာမိခင်ဝန်းထဲကနေထွက်ပြီးတော့ကြာပွင့်မှာမှာဧစီညီတဲ့ဆိုဖြင့်ထိုင်နေတဲ့ကဲ့သို့ထိုင်နေတာသွားကြည့်တော့ကလေးယူပြီးတော့မွေးကြတယ်ရှင်းသွားတယ်ယဟန္တာဖြစ်သွားတယ်အဲဒီလိုပုဂ္ဂိုလ်မျိုးတွေဟာပစ္စည်းမဘူးကအစ်စ်တွေပါနော်အဲဒီလိုပစ္စည်းမဘူးကအစ်စ်တွေကတော့မိမိတို့ရတဲ့ရတိုင်းတဲ့မဉဏ်ဘုံဉဏ်ကိုမရမဲ့ချင်းလောကမှာသယောဓမ္မတာဘယ်တော့မှမရှိဘူးတဲ့ခုနကမဟာဒနာတထေသတို့ကတော့ပစ္စည်းမဘူးကအတုစင်းနဲ့မှဝင်ပါတယ်နမေကျော်ဖြစ်တဲ့တကားတော်အဇာတတတို့ခါလဲပစ္စည်းမဘူးကအတုစင်းနဲ့မှဝင်ကြပါတယ်ဒီနေ့ပြိတ္တိမိမိကိုယ်ကိုမိမိပစ္စည်းမဘူးကအစဲလားအတုလားလို့တော့မိကြီးသိကြရတယ်နော်ဘုရားရှင်ရဲ့သာသနာတော်နဲ့လာပြီးကြုံတွေ့ခွင့်ရတယ်ဘုရားရှင်ရဲ့သာသနာတော်ကိုကြီးညိုတဲ့တရားတရားတွေမိမိတန်တန်ပါတည်ရှိနေတယ်ဘုရားရှင်ရဲ့နိဗ္ဗာန်ရောက်ကြမဲ့ခင်ရှင်းပါခြင်းကိုပฏิပတ်တွေကိုလဲစနစ်တကျသင်ကြားခွင့်နိုင်ယူခွင့်ရရှိကြတယ်ဒီအခွင့်အလမ်းဒီပါရမီရှိတဲ့တော်ကောင်းတွေအတွက်ကြီးမားတဲ့အခွင့်အလမ်းကြီးလို့မပြောနိုင်ဘူးလားပြောနိုင်ပါတယ်ပါရမီတော့အထိုက်လျောက်ကြီးကောင်းရှိကြပါလိမ့်နော်သာဝကပါရမီဉာဏ်ရမှာနိဗ္ဗာန်ကိုရည်ဝဲတောင့်တပြီးပြည့်စုံပြောထောင်ထားတဲ့သီလကျင့်စဉ်ဒါနကျင့်စဉ်သီလကျင့်စဉ်သမထကျင့်စဉ်လို့ခေါ်ဆိုအပ်တဲ့သရဏမျိုးစေ့ကောင်းလည်းရှိရမယ်ယုတိဏ္ဏနေဟုတ်တိုင်းမဇ္ဇာတိချင်းအကြောင်းတရားအကျိုးတရားဟုတ်တိုင်းမဇ္ဇာတိချင်းအကြောင်းတရားနေနဲ့ကွာယုံနံတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုဟုတ်တိုင်းမှန်စွာသိခြင်းဆိုတဲ့ဝိဇ္ဇာမျိုးစေ့ကောင်းလဲရှိခဲ့ဘူးကမယ်နော်ဒါအတိတ်ဘဝကထွန်းခဲ့တဲ့ဒီသရဏမျိုးစေ့ကောင်းဝိဇ္ဇာမျိုးစေ့ကောင်းရှိရမယ်အဲ့ဒီမျိုးစေ့တွေထဲမှာသရဏမျိုးစေ့ဆိုတာကတော့ဒါနသီလသမထသရဏမျိုးစေ့ဆိုတာကတော့ရှိတဲ့ပုဂ္ဂိုလ်များကြပါတယ်နော်ဝိဇ္ဇာမျိုးစေ့နဲ့ပတ်သက်လို့ကတော့လေစီတော်ဘုရားကတော့သူ့ရဲ့ပါရမီတမီဒီပဏီမှာဆုံးဖြတ်ထားပါတယ်အနည်းဆုံးအတိတ်ဘဝတစ်ခုမှာဤသန္တနာတော်တွင်မှာပဲဖြစ်စီအတိတ်ဘဝတစ်ခုနှစ်ခုလောက်ကဆိုကြပါစို့နော်ဓာတ်ကြီးလေးပါးလောက်ကိုပဲစနစ်တကျရှုခဲ့ကိုရင်ပါရမီမျိုးစေ့ဟာသာဝကပါရမီညာအရာမှလုံလောက်ပါတယ်လို့ဒီလိုဆုံးဖြတ်ထားပါတယ်နော်ဒါကြောင့်ပါရမီမျိုးစေ့ကတော့အထိတ်လျောက်ရှိကောင်းရှိပြီးသားပုဂ္ဂိုလ်တွေဖြစ်ကြပါတယ်ဒါပေမဲ့မိမိတို့မျှော်လင့်တောင်းတနေတဲ့သောတပ္ပတိမေညာဘုံညာအစရှိတဲ့မေညာဘုံညာရရှိအတွက်ကတော့မိမိတို့အတွက်ကြိုးပမ်းဖို့မလိုဘူးလားလိုအပ်တယ်။ခွန်းနကမဟာဒနတတိသာတို့ကဘာချွတ်တဲ့သွားလဲ။လေရီတော်ဘုရားကတော့သရဏမျိုးစီချွတ်တယ်လို့ဒီလိုအကြောင်းပြထားပါတယ်။သရဏမျိုးစီဆိုတာကနိဗ္ဗာန်ကိုရောက်အောင် နိဗ္ဗာန်ကိုရည်ရွယ်တောင့်တပြီးပြည့်စုံမြှောက်ထောင်ထားတဲ့ဒါနကျင့်စဉ်သီလကျင့်စဉ်မမထကျင့်စဉ်တွေကိုအထူးသဖြင့်သရဏမျိုးစည်လို့ခေါ်ပါတယ်အဲ့ဒီမျိုးစည်တွေကချွတ်တယ်တာဘယ်လိုချွတ်တယ်လဲလို့မေးတော့သူတို့မျိုးစည်ကနိဗ္ဗာန်ကိုရည်ရွယ်တောင့်တပြီးပြည့်စုံမြှောက်ထောင်ခဲ့မှုတဲ့ဒါနသီလသမထကျင့်စဉ်မရှိဘူးတော့ဘုံရှိပါတယ်ရှိပေမဲ့လို့ဒီမျိုးစည်တွေဟာအချင်းမီဘုရားရှင်နဲ့တွေ့အောင်သောမဟုတ်ဘုရားဇာတိတော်အရိယာတော်ကောင်းတို့နဲ့တွေ့အောင်သောမဟုတ်နိဗ္ဗာန်ရောက်ကြောင်းသစ္စာလေးပါးတရားကိုဟောကြားပြတာဆွဆုံးမှပြိမ့်မဲ့သူတော်ကောင်းတို့နဲ့တွေ့အောင်ပို့ဆောင်ပြိမ့်နိုင်တဲ့စွန့်ရင်မရှိဘူးစွန့်ရင်ရော့တယ်ဘာဖြစ်လို့ဒီစွန့်ရင်ရော့ရတယ်လို့မင်းရင်တော့ဒီဒါနသီလသမထကျင့်စဉ်တွေကိုကျင့်တဲ့အချိန်ကမှကိုလက်တွေ့ယောဂီတွေကျင့်နေတဲ့ပုဂ္ဂိုလ်တွေကိုယ့်ဟာကိုယ်နည်းနည်းနှိုင်းချိန်ကြည့်ပါဒါနတစ်ခါတစ်ခါတစ်ခါတလေပြုတယ်သိမ့်ပါလို့ပြူတာလည်းရှိမယ်သိမ့်မပတစ်ပါးနဲ့ပြူလိုက်ရတာလည်းမရှိနိုင်ဘူးလားရှိနိုင်ပါတယ်သီလစောက်တည်ကျင့်သုံးလိုက်တယ်သိမ့်ပါလက်ပါနဲ့တကယ်ဖြည်းဖြည်းစင်စင်ကျင့်သုံးလိုက်တာလည်းရှိတယ်သိမ့်ကလည်းသိမ့်မပါဘူးမှုသားလေးကလည်းတခါတလေပြောလိုက်ဟိုဟာလေးပြောလိုက်ဒီဟာလေးပြောလိုက်နဲ့ဒီလိုပဲလက်ဖက်ရည်လေးတောက်လိုက်ရင်းနှီးချမ်းလေးတောက်လိုက်ညက်လေးပဲကြတော့စိတ်လေးကလေးတောက်လိုက်ပေါတော်လေးတောက်လိုက်ပေါ့နော်မသိမ့်တဲ့စင်နဲ့အဲ့ဒီလိုဖြည်းချင်းတဲ့သီလတွေလည်းမရှိဘူးလားရှိကံကံရဲ့အကျိုးကိုသက်ဝင်ယုံကြည်နေတဲ့တရားတမာဒိဋ္ဌိညာဥဆောင်နေတဲ့မံကံနဲ့အတိညာနေနဲ့ပြုစုပြောဆောင်ထားတဲ့ဒါနကျင့်စဉ်နေလဲရှိကောင်းဖြစ်မကောင်းတတ်လို့သာထူလိုက်ရတဲ့စိတ်ထဲမှာမပရမနဲ့ထူလိုက်ရတဲ့ဒါနမျိုးတွေလည်းမရှိနိုင်ဘူးလားရှိနိုင်တယ်အဲ့ဒီလိုဒါနအမျိုးမျိုးရှိတဲ့အထက်ကခုနကကံကံရဲ့အကျိုးကိုတက်တည်နားလည်ပြီးတော့သိမ့်ပါလက်ပါနဲ့စိတ်တွေကြထူထမ်းလိုက်တဲ့ဒီလိုဒါနကျင့်စဉ်မျိုးကအကျိုးပေးရင်အထက်တန်းစားအကျိုးပေးပါတယ်တိဥက္ကကုသိုလ်လို့ခေါ်တယ်။ကံကံရဲ့အကျိုးကိုလည်းတက်သည့်နားလည်မှုသိမရှိဘူးရှိတော်လည်းသိပြီးတော့သိမဝင်စားဘူးနှလုံးမသွင်းဘူးမလွဲမချောင်သာလို့သုံးဖို့မကောင်းတတ်လို့သုံးဖို့ဝိတ္တရအယတာလှူလိုက်တဲ့ဆိုရင်တော့ဒီဒါနမျိုးကညံမပါတဲ့အတွက်နည်းနည်းညံ့သွားပြီ။အဲဒီလိုညံ့တဲ့ကံနဲ့အထက်တန်းကြတဲ့ကံနှစ်ခုရှိတဲ့အ낵ကအထက်တန်းကြတဲ့ကံတွေကအကျိုးပေးဖို့ရင်အခါခွင့်မတင်သေးဘူးအညာသာဖြစ်နေတဲ့ညံ့နေတဲ့ကံတွေကအကျိုးပေးဖို့ရင်အခါခွင့်သိနေတဲ့ဘဝမှာအဲ့ဒီကံတွေကခုလိုညံ့တဲ့ဘဝရောက်အောင်ပို့ဆောင်ပေးတယ်နော်အဲ့ဒီလိုပို့ဆောင်ပေးလိုက်တာသူတို့ရဲ့ထူထောင်ခဲ့တဲ့သရဏမျိုးစင်ကောင်းတွေကအချိန်မီအင်အားမပြည့်ဝသေးဘူးအကျိုးမပေးသေးဘူးအဇာတတမှလည်းဒီပုံစံအတိုင်းပဲဘုရားရှင်နဲ့တွေ့ဖို့ရအခွင့်အရေးတွေများစွာရှိခဲ့ပါတယ်။ဒါပေမဲ့လို့မတွေ့အောင်သူ့ကိုဖန်တီးထားတယ်။ဘယ်လိုဖန်တီးထားလဲ။အရှင်နေမရကသူ့ကိုတကူပြပြီးတော့ကြီးညိုအောင်ဆွဆောင်လိုက်တဲ့အခါသူကအရှင်နေမရကိုသိပြီးတော့ကြီးညိုနေတယ်။ဘုရားရှင်အပေါ်မှာအထင်နည်းနည်းလေးသေးသွားတယ်။အဲဒီစိတ်ဓာတ်ကဘုရားနဲ့မတွေ့အောင်သူ့ကိုဖန်တီးထားတယ်။သူဟာဗေမိတရမင်းကြီးရဲ့သားတော်ဖြစ်ပါတယ်။ရူမေတရာမင်းကြီးဟာလည်းဘုရားရှင်ရဲ့တပည့်ရင်အစ်စ်ဖြစ်တဲ့သောတာပန်တရားကြီးတူဖြစ်တယ်။ဟောရင်ကိုယ်တိုင်ကသောတာပန်အရိယာတော်ကောင်ဖြစ်ပါလျက်သာလို့တဲ့မိမိကဘုရားကိုတွေ့လို့တဲ့စိတ်ကမရှိဘူး။ဘာဖြစ်လို့လဲ။ဒီကံကြီးကသူကနည်းနည်းလေးကြောင်းဖယ်ပြီးနော်။ဒါကြောင့်ဒီကံကိုထရုံနဲ့အပိုင်းလေးမှသိအရေးကြီးပါတယ်နော်။အချင်းမီတော်ကောင်တို့နဲ့တွေ့ဖို့သိအရေးကြီးတယ်။အချင်းမီတော်ကောင်တို့နဲ့တွေ့တဲ့အချင်းခံမှလည်းသူတော်ကောင်းတို့ထာမသစ္စာလေးပါးနဲ့စက်တဲ့တရားစကားနာကြားခွင့်ရရှိတဲ့အချိန်ခါမှာဒီတရားတွေကိုလက်ခံနိုင်တဲ့စွန့်အင်တတ်သိနားလည်နိုင်တဲ့စွန့်အင်ထွန်းဖောက်သိနိုင်တဲ့စွန့်အင်ဒီစွန့်အင်တွေရှိဖို့မလိုဘူးလားဟုတ်တယ်တခါတလေဘုန်းကြီးတို့တရားဟောတယ်ဘုန်းကြီးတို့လည်းဟောတယ်ဟောနေကြဆိုတော့သဘောပေါက်ပါလေဟောတဲ့တရားကိုလက်ခံနိုင်တဲ့ပရိသတ်ရှိတယ်လို့လက်မခံနိုင်တဲ့ပရိသတ်တွေလည်းများစွာရှိတယ်ဆိုတော့ဘုန်းကြီးတို့ဘက်ကတော့သဘောပေါက်ပါလေ။ဘာဖြစ်လို့လဲ။ဘုရားရှင်ဟောတဲ့တရားကိုတော်မှလည်းပဲလက်ခံနိုင်တဲ့ပရိသတ်ရှိတယ်ရှိတယ်လို့လက်မခံနိုင်တဲ့ပရိသတ်တွေလည်းမရှိဘူးလား။ရှိကြပါလေ။အလားတူပဲဘုန်းကြီးတို့ဟောတဲ့တရားမှလည်းဒီတိုင်းပဲလက်ခံနိုင်တဲ့ပရိသတ်ရှိတယ်လို့လက်မခံနိုင်တဲ့ပရိသတ်တွေလည်းရှိကြတယ်ဆိုတော့ဘုန်းကြီးတို့လည်းကြိုတင်တွေ့ထားပြီးသားဖြစ်ပါလေ။လက်မခံနိုင်တဲ့ပြိတ္တတွေကဘာကြောင့်လဲပြန်ပြီးဆန်းစင်ကြည့်လိုက်တဲ့အချိန်ခါမှာခုနကမျိုးစေးလေးတွေကနည်းနည်းလေးချွတ်တယ်နေတော့အမှန်ကိုလည်းအမှန်ထင်ရင်ထင်နေတတ်တယ်အမှန်ကိုလည်းအမှန်ထင်ရင်ထင်နေတတ်တယ်ခုနကအဇဒတ္တလို့ပေါ့ ဘုရားကိုယ်သူကအထင်သေးပြီးအရှင်ဒီဝရကိုအထင်ကြီးနေတယ်။အဲဒီပုံစံအတိုင်းပဲပါရမီမျိုးစိတ်တွေကအောင်းအောင်းမြင်းမြင်းမဖြစ်သေးဘူးဆိုလို့ရှိရင်လမ်းလွယ်သွားအောင်လွယ်ပြေဖို့အတွက်အသိဆောင်ဆိုင်နေကြတယ်။ဒါကြောင့်အဲဒီလိုဘဝမျိုးတွေမရောက်အောင်ခုလိုအသိဉာဏ်ရှိတဲ့အချိန်ခါလေးငယ်ရွယ်နုနဲ့နေသေးတဲ့အချိန်ခါလေးမှာပညာသင်မလားအကောင်းဆုံးအရွယ်ပဲ။သီးဘွားရှာမလားအကောင်းဆုံးအရွယ်ပဲ။ဘာဝနာပွားမလားအကောင်းဆုံးအရွယ်ဖြစ်ပါလေဒီအကောင်းဆုံးအရွယ်ကိုရရှိထားတဲ့သူတော်ကောင်းတွေအဖို့အကောင်းဆုံးဖြစ်တဲ့အတိတုဉာဏ်တုတွေကိုဥစဉ်တို့ဘုရားရှင်ရဲ့သာသနာတော်ကဖြန့်ဝေပေးနေပါတယ်အဲ့ဒီအတိတုဉာဏ်တုကြီးတွေကိုဒီနေ့သူတော်ကောင်းတွေရရှိကြမယ်ဆိုရင်မိမိတို့အတွက်လူနဲ့နိဗ္ဗာန်သုံးတန်တော်ချမ်းသာသည်ကျင့်တယ်မနေဘူးလားကျင့်တယ်နေတယ်လူနဲ့နိဗ္ဗာန်သုံးတန်တော်ချမ်းသာကြီးကအမောင်ယောက်ျားအမိလာခဲ့စမ်းပါလာခဲ့စမ်းပါဆိုပြီးသူတို့ကဖိတ်ခေါ်နေမှာဖြစ်ပါတယ်နော်ဒါကြောင့်ဘာကိုမင်္ဂလာခေါ်တယ်ဆိုတာနဲ့ပတ်သက်လို့အထက်ကရာကမင်္ဂလံဒီအဋ္ဌိကာရဏဟောဒီကာရဏတပ္ပတံပတ္တိကာရဏဒီလိုဖွင့်ထားတယ်မင်္ဂလာဆိုတာကဘာလဲလို့မေးရင်တော့လိုလားတောင်းတတဲ့အလုံးကိုပြည့်စုံစေတတ်တဲ့အကြောင်းတရားကြီးပွားတတ်တဲ့မှုအလုံးကိုပြည့်စည်စေတတ်တဲ့အကြောင်းတရားလူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာခေါ်တဲ့ဤစိန်ချမ်းသာအလုံးကိုကြည်စည်စေတတ်တဲ့အကြောင်းတရားအဲ့ဒီအကြောင်းတရားတွေကိုမင်္ဂလာလို့ခေါ်တယ်အဲ့ဒီမင်္ဂလာအဖွင့်အထကရာရဲ့အဖွင့်ကိုကြည့်ပြီးတော့သရောဘုရားကြီးမြတ်ကဤမင်္ဂလာဆိုတဲ့ပုဂ္ဂိုလ်ဘယ်လိုဖွင့်ဆိုကြလဲမင်္ဂလံဤမဟန်တိဤမေဟိတတ္တာတိမင်္ဂလာနိဤမေဟိဤ38ဖြာ38ဖြာသောတရားဒီဟု38ဖြာသောတရားတို့ကြောင့်တတ္တတတဝါတို့သည်မင်္ဂလံဒီမဟန္တိကြီးဘွားတို့တည်း၍လာကြရာကိုဤတတ္တမထို့ကြောင့်ဣတိဤ38ပါးကုန်သောတရားတို့သည်မင်္ဂလာနိမင်္ဂလာတို့မြည်ကုန်ဤဤ38ပါးသောတရားဒီကြောင့်တရားရီဟာကြီးဘွားတို့တည်းနှိုင်တဲ့စွမ်းအားရှိလာကြီးဘွားတို့တည်းနှိုင်တဲ့အတွက်ကြောင့်ဒီ38ပါးသောတရားဒီကိုမင်္ဂလာလို့ခေါ်ပါတယ်ဒီလိုဆိုရင်ဒီနေ့တရားနာပရိသတ်ဒီကြီးဘွားတို့တဲ့ချင်းတို့ရောက်ချင်းသလားမရောက်ချင်းဘူးလားလို့မေးရင်ဘယ်လိုဖြေကြမလဲရောက်ချင်းတယ်ရောက်ချင်းရင်ဒီမင်္ဂလာတရားတွေကိုလိုက်နာပြုကျင်မလားမပြုကျင်ဘူးလားလို့မေးရင်ကဘယ်လိုဖြေကြမလဲလိုက်နာပြုကျင်မယ်ကဲဘယ်လိုလိုက်နာပြုကျင်ရမလဲဘယ်မင်္ဂလာတရားတွေကိုလိုက်နာပြုကျင်ရမလဲဒီဘက်ကိုမြတ်စွာဘုရားကနတ်သားမေးလျောက်ပြီးတဲ့အချိန်ကမှစဟောပြီနော်အာဒေဝနာသဘာလာနံပတိတာနေသဒေဝနာပူဇာသပူဇာနိယနာဧတံမင်္ဂလမုဒ္ဓမံဝန္ဒီဝဗုဒ္ဓတိလိုယေနိမိလျောက်လာညဩတကာရောနတ္တဘာလာနံလူမိုက်တို့ကိုအာဒေဝနာသမမီဝဲမသိကခြင်းသည်၎င်းပဏိတာနံပညာရှိသူတော်ကောင်းတို့ကိုဒေဝနာသပေါင်းမိဝဲသိကခြင်းသည်၎င်းပူဇေနယနံပူဇောသင်ပူဇောထိုက်တဲ့သူတော်ကောင်းတို့ကိုပူဇာသပူဇောခြင်းသည်၎င်းဧတံဤတရားသုံးပါးအပေါင်းသည်ဥဒ္ဓမံမြင်းများလှစွာသောမင်္ဂလံမင်္ဂလာမြည်ပါ၏ဘုရားရှင်မင်္ဂလာစဟောပြီနံပါတ်၁ကဘာပြောလဲလူမိုက်တို့ကိုမပေါင်းသင်မမိဝဲမသိကခြင်းနဲ့နံပါတ်၂ကပညာရှိသူတော်ကောင်းတို့ကိုမိဝဲသိကခြင်းပေါင်းသိခြင်းနံပါတ်3ကပူဇော်တဲ့ပူဇော်တိုက်တဲ့သူတော်ကောင်းတို့ကိုပူဇော်ခြင်းဒီ3ပါးသည်မြင့်မြတ်တဲ့မင်္ဂလာဖြစ်တယ်လို့မြတ်စွာဘုရားဟောတယ်နော်အဲဒါဒီနေရာမှာမြတ်စွာဘုရားကဒီမင်္ဂလာသုတ်တံကိုဟောတဲ့အပိုင်းလေးမှာပေါ့နော်ကောင်းဆုံးဘယ်တရားကိုစဟောလိုက်လဲလူမိုက်ကိုမပေါင်းသေးမဆက်ဆံရဘူးလူမိုက်နဲ့မပေါင်းရဘူးစပြီးဟောတယ်ပြီးတော့မှပန္တိတာနေသဒေဝနာဆိုပြီးပညာရှိသူတော်ကောင်းတို့ကိုပေါင်းသင်ဆက်ဆံပါမိမသိကပါဆိုပြီးဒီလိုဆက်ဟောတယ်ဘာဖြစ်လို့ဒီလူမိုက်ကိုမပေါင်းဖို့ရအတွက်မြတ်စွာဘုရားကကျေးဇူးဟောရတယ်လေဒီဘိုက်နဲ့ပတ်သက်ပြီးတော့အထက်ကရာဆရာတော်မြတ်ကလည်းတော်တော်လေးသိဝင်စားအောင်ရှင်းလင်းတင်ပြထားပါတယ်နော်ဘုန်းကြီးတော်မြတ်စွာဘုရားရှင်က လမ်းခီးကိုညွှန်ကြားပြတာတဲ့နေရာမှာအလွန်ကျွမ်းကျင်လိမ္မာတော်မူတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်မရဲကိုဘယ်လမ်းကသွားရမယ်ဆိုတာအတိအကျသိတယ်ဝိဒ္ဓဘောကိုဘယ်လမ်းကသွားရမယ်ဆိုတာလည်းအတိအကျသိတယ်အသူရကေဘုံကိုဘယ်လမ်းကသွားရမယ်ဆိုတာလည်းအတိအကျသိတယ်တိရိစ္ဆာန်ဘောကိုဘယ်လမ်းကသွားရတယ်ဆိုတာလည်းအတိအကျသိတယ်လူပြည်လူလောကကိုဘယ်လမ်းကသွားရမယ်ဆိုတာလည်းအတိအကျသိတယ်။နတ်ပြည်နတ်လောကကိုဘယ်လမ်းကသွားရမယ်ဆိုတာလည်းအတိအကျသိတယ်။ယမပြည်မြန်မာလောကကိုဘယ်လမ်းကသွားရမယ်ဆိုတာလည်းအတိအကျသိတယ်။သုံးသရပုံမှာလွတ်ရာဖြစ်တဲ့ဒီနိဗ္ဗာန်ကိုဘယ်လမ်းကသွားရမယ်ဆိုတာလည်းအတိအကျသိတယ်။ဥစဉ်တို့လောကမှာရှိပါ။ဥစဉ်တို့ဘုရားရှင်ကလွှဲရင်သို့မဟုတ်ဘုရားရှင်ရဲ့တပည့်တော်ဝါကတွေကလွှဲရင်ပေါ့။ခုလို့သုံးသရပုံကိုပေါ့အောက်အထက်နော်ဘယ်လမ်းကသွားရပါဘယ်လမ်းကသွားရမယ်လို့တိတိကျကျဟောကြားပြတာဆုံးဆုံးမှသွားတဲ့ဆရာဆိုတာလောကမှာရှိခဲ့ဘူးသလားမရှိဘူးပါဘူးနော်ဝိဇ္ဇဉ်တို့ဘုရားရှင်ရှိခဲ့တယ်ဘုရားရှင်ရဲ့တပည့်သာဝကတွေသာရှိခဲ့တယ်နိဗ္ဗာန်ကိုဘယ်လမ်းကသွားရမယ်လို့ဟောကြားပြတာသွားဘူးတဲ့ဆရာဆိုတာရှိသလားမရှိခဲ့ဘူးတည်းဘူးသုံးသရပုံမှာလွတ်မြောက်ရဖြစ်တဲ့ဒီနိဗ္ဗာန်ကိုကြကြနက်နက်ဟောကြားနိုင်တာတမန်တမုဒ္ဒါဘုရားရှင်တို့သာဖြစ်ပါတယ်။ရှင်ရှင်ဘုရားရှင်တို့နဲ့ရှင်ရှင်ဘုရားရှင်တို့ရဲ့တတိတော်ဝကတွေဟောကြားနိုင်တယ်ဆိုတော့ဘုန်းကြီးလက်ခံပါတယ်ဘုန်းကြီးကတော့ခုမျက်မှောက်ခေတ်ကိုပြောတာပါနော်။မျက်မှောက်ခေတ်ပဝန်းကျင်ကိုပြောနေတာပါ။ပြီးတော့ဘုရားရှင်ဒီလမ်းခီးကိုညွှန်ကြားပြတာတဲ့နေရာမှာလိမ္မာကျွမ်းကျင်တော်မူတဲ့ပုဂ္ဂိုလ်ဖြစ်တယ်။အဲဒါလိမ္မာကျွမ်းကျင်တဲ့လမ်းကြီးကိုညွှန်ကြားတတ်တဲ့ပုဂ္ဂိုလ်တယောက်ကိုလမ်းမသိတဲ့ပုဂ္ဂိုလ်တယောက်ကလာပြီးမေးပြီဘယ်မျိုးကိုဘယ်လမ်းကမြန်သွားရပါသလဲလို့လမ်းကြီးတကူကိုလာမေးပြီဆိုကြတော့အဲ့ဒီအချိန်ခါမှာလမ်းကြီးကိုညွှန်ကြားပြတတ်တဲ့နေရာမှာကျွမ်းကျင်လိမ္မာနေတဲ့ပုဂ္ဂိုလ်တို့ကဘယ်လိုညွှန်ကြားတတ်သလဲကျေဥစွာသူကမသွားတဲ့မသွားတိုက်တဲ့လမ်းကိုအရင်ပြောပြတယ်လမ်းမကိုအရင်ပြောပြပြီးမှနောက်ယူသိယူတိုက်သွားသင်သွားတိုင်းတဲ့လမ်းကိုပြောပြတယ်ဘယ်လိုလဲအတုကသမိဏမထာနေတွေ့တာပဲတော့ဟောဒီတတ္ထဝါမမုစိတ်တော်ဝါတခိဏကနထာအတုကသမိဏမထာနေဤမိသောအရ၌တွေ့တာပဲတော့လွမ်းနှခွတိဟောဒီရှိ၍နေပါ၏တတ္ထတို့လွမ်းနှခွတို့တေဝါမံလဝဲလမ်းကိုမုစိတ်တော်လှုပ်၍တခိဏလက်ရလမ်းကိုကနထာယူတော်မူပါကျွမ်းကျင်တဲ့လိမ္မာကျွမ်းကျင်တဲ့လမ်းကြီးကိုညွှန်ကြားပြတ်တတ်တဲ့ပုဂ္ဂိုလ်ကမသိလို့လာပြီးလမ်းမေးနေတဲ့ပုဂ္ဂိုလ်တယောက်ကိုလမ်းကြီးညွှန်ကြားတဲ့အချိန်ကမှအမောင်ယောက်ျားဟောဒီကနေသွားလိုက်ရင်လေအမောင်ယောက်ျားဟိုရှိမှလမ်းနက်ခွတွေ့လိမ့်မယ်အဲ့ဒီလမ်းနက်ခတွေ့တဲ့အချိန်ကမှအမောင်ယောက်ျားလဝဲလမ်းကိုမလိုက်နဲ့နော်လက်ရလမ်းကိုသာလိုက်သွားပြီးတော့အဲ့ဒီလိုဆိုရင်အမောင်ယောက်ျားအလိုရှိနေတဲ့မြို့အလိုရှိနေတဲ့ယောဂကိုရောက်ရှိလိမ့်မယ်လို့ဒီလိုတိတိကျကျညွှန်ကြားပေးတယ်။အဲဒီပုံစံအတိုင်းမြတ်ဘုရားရှင်ကမိဝဲတဲ့မိဝဲတိုက်တဲ့ပုဂ္ဂိုလ်မမိဝဲတဲ့မမိဝဲတိုက်တဲ့ပုဂ္ဂိုလ်စသည်ဖြင့်ပုဂ္ဂိုလ်နှစ်မျိုးရှိတဲ့အ ਨੇ ကမမိဝဲတဲ့မမိဝဲတိုက်တဲ့ပုဂ္ဂိုလ်ကိုကျေဥစွာညွှန်ကြားပြီးတော့မှမိဝဲတဲ့ပေါင်းတင်တဲ့မိဝဲတဲ့ရှိကထိုက်တဲ့သူတော်ကောင်းကိုနောက်မှဟောကြားပေးပါတယ်နော်အဲ့တော့ဥစဉ်တို့မြတ်စွာဘုရားဒီလမ်းကြီးမှာကျွမ်းကျင်လိမ္မာတယ်ဆိုတဲ့နဲ့ပတ်တယ်လို့ခေါင်းက32ပုံသွားတဲ့ခီးနဲ့ပတ်တယ်လို့ဘုန်းကြီးကပြောခဲ့တယ်။အဲ့ဒီ32ပုံကိုသွားနေတဲ့ခီးတွေကဘယ်တရားတွေလဲဆိုမင်းကြည့်နော်။32ပုံကိုရောက်ကြောင်းဖြစ်နေတဲ့တရားတွေကအကုသိုလ်တရားလည်းရှိတယ်။ကုသိုလ်တရားလည်းရှိနော်။ဒါကြောင့်သောဟိကုသလောဣမသလောကတာကုသလောပရတလောကတာသောဟိထိုဘုရားရှင်ဒီဣမတလောကတဤလောကဤလောကအကြောင်း၌ကုသလလိမ္မာကျွမ်းကျင်တော်မူ၏ပရလောကတတမလွန်လောကဤအကြောင်း၌လည်းပဲကုသလကျွမ်းကျင်လိမ္မာတော်မူ၏ဒီလောကရဲ့အကြောင်းတရားဒီလောကကိုရောက်စေတတ်တဲ့အကြောင်းတရားတွေမှလည်းဘုရားရှင်ဒီကျွမ်းကျင်လိမ္မာတော်မူတယ်တမလွန်လောကကိုရောက်စေတတ်တဲ့အကြောင်းတရားတွေကိုလည်းဘုရားရှင်ဒီလိမ္မာကျွမ်းကျင်တော်မူတယ်ကုသလောမေစုတေယတာအကုသကုသလောအမေစုတေယတာသင်မင်းသုံးမအုပ်ချုပ်နေတဲ့နိုင်ငံရဲ့အကြောင်းကိုလည်းဘုရားရှင်ကျွမ်းကျင်လိမ္မာတော်မူတယ် သင်မင်းစုံမအုပ်ချုပ်ခွင့်မရနိုင်တဲ့လောကရဲ့အကြောင်းမှလည်းမြတ်စွာဘုရားကျွမ်းကျင်နေမာတော်မူတယ်။ဘယ်နေရာကသင်မင်းရှိတယ်ကွ။ဘယ်နေရာမှာသင်မင်းမရှိဘူးဆိုပြီးတော့သင်မင်းရှိတဲ့နေရာနဲ့သင်မင်းမရှိတဲ့နေရာဒီနှစ်ခုကိုခွဲခြားသိပြပြီးတော့လိမ့်လိမ့်မာမာကျွမ်းကျင်ကျင်ကျင်ဖြစ်လက်ရှိတွေကိုညွှန်ကြားပြသပေးတယ်။ဒီနေ့တရားနာနေတဲ့ပရိသတ်တွေသင်မင်းရှိတဲ့နိုင်ငံကိုပဲသွားကျင်သလားသင်မင်းမရှိတဲ့နေရာကိုပဲသွားကျင်သလားလို့မေးရင်ဘယ်လိုဖြေကြမလဲ။သွားကျင်တယ်။သွားကောသွားမလားလို့မေးရင်ကိုဘယ်လိုများဖြေကြမလဲ။ဟမ်တို့တို့လေးပဲနော်ဆက်လို့သားဘုန်းကြီးကမေးလို့ပြောလိုက်ရတယ်စိတ်ထဲမှာကတော့ပြုံးပြုံးပြုံးပြုံးဖြစ်နေပြီဟုတ်တယ်မဟုတ်လားသွားဖန်ကတော့ပဲသွားဖန်လဲဟိုးယောဂုတ်ကြိုက်တဲ့ပုဂ္ဂိုလ်တွေကလည်းယောဂုတ်နဲ့ကပူးနေပြီဟုတ်တယ်မဟုတ်လားသူကပြန်တော့မယ်သူကချိန်ထပြီးပြီအလုံးကဟမ်သင်မင်းမရှိတဲ့နိုင်ငံကိုသူကသွားဖို့ကတော့တော်တော်ခက်ပါတယ်နော်သင်မင်းရှိတဲ့နိုင်ငံကိုသွားကျင်ပါတယ်ဆိုတာကတော့ဘုန်းကြီးကရှင်းနေပြီမေးလို့ပြောတာပါနော်ဒီနေမင်းမေးလိုက်တဲ့အချိန်ကကျတော့သွားကျင်သလားလို့မေးရင်တော့မသွားကျင်ဘူးလို့ပြောရင်လည်းရမ်းရကြပါဘူးဟုတ်တယ်မဟုတ်လားဒါကြောင့်သွားကျင်ပါလေလို့ပြောလိုက်တယ်တကယ်သွားကျင်တာကတော့ဘယ်ကိုသွားကျင်တာလဲသင်မင်းရှိတဲ့ကိုယ်ရင်ကိုပြန်ကျင်ရတာပဲသင်မင်းမရှိတဲ့ဒီနိဗ္ဗာန်ကိုသူသွားကျင်ရသလားဟမ်မသွားကျင်ဘူးလို့ပဲပြောရပါမယ်နော်ကဲနောက်တစ်ခုကုသလောမာရတေယတအကုသကုသလောအမာရတေယတမမင်းရဲ့တရားနိုင်ငံအကြောင်းကိုလည်းမြတ်စွာဘုရားကျွမ်းကျင်လိမ္မာတော်မူတယ်မမင်းမရှိတဲ့နေရာရဲ့အကြောင်းကိုလည်းကျွမ်းကျင်လိမ္မာတော်မူတယ်နော်ဒေဝဗုဒ္ဓမကိလေသာမခန္ဓာမမိစုမအပိသင်္ခါရမန်ဆိုပြီးတော့မန်၅ပါးရှိပါတယ်နော်ဒေဝဗုဒ္ဓမန်ဆိုတာကတော့ခုနကအများကြားဘူးတဲ့မန္တရဲ့နှောက်ရှက်တဲ့အန္တရာယ်ပဲအဲ့ဒီမန္တန်နှောက်ရှက်နှိမ်တဲ့နယ်ပယ်ကိုမန်ရှိတဲ့နယ်လို့ခေါ်ပါတယ်မန္တန်နှောက်ရှက်လို့မရနိုင်တဲ့နယ်ကိုတော့မန်မရှိတဲ့နယ်လို့ခေါ်တယ်ဒါကတစ်မျိုးနောက်တစ်ခုကိလေသာမန်ကိလေသာမန်စစ်တီတွေရှိတယ်ဒီနေ့ယောဂီတွေအိမ်ပြန်ခြင်းကြတယ်ဒီကိလေသာမန်စစ်တီတွေကနေပြီးတော့ဆွဲခေါ်နေပြီအိမ်မှာစိတ်မချဘူးဗျာတဲ့သမီးကဘယ်လိုနေမှန်းလဲမသိဘူးတဲ့ဒီနေ့ယောဂီတယောက်ကလမ်းလျှောက်တယ်ဓာတ်ပါတဲ့တဲ့သမီးပေါ်မှာတွေ့တန်နေတဲ့လောဘဆိုတဲ့ကိလေသာမန်စစ်တီကနေခက်မြန်မြန်ပြန်ပြီးတော့လို့ဆွတ်ခေါ်နေနော်အဲဒီလိုကိလေသာမန်စစ်တီတွေဘယ်နေရာမှာရှိတယ်ဆိုတာကိုလည်းမြတ်စွာဘုရားကသိတော်မူတယ်ကိလေသာမန်စစ်တီဘယ်နေရာမှာမရှိဘူးဆိုတာလည်းမြတ်စွာဘုရားသိတော်မူတယ်ကိလေသာမန်နေကင်းနေတဲ့နေရာလည်းသိကိလေသာမန်စစ်သည်မရှိတဲ့နေရာလောက်သာသိပြီးတော့အဲ့ဒီကိုသွားတဲ့လမ်းကိုကမသိဘူးလားလို့မေးရင်ဘယ်လိုပြောလဲသိတော်မူတယ်ကိလေသာမန်စစ်သည်တွေမရှိတဲ့နေရာကိုဘယ်လမ်းကသွားရမယ်ဆိုတာလည်းတိတိကျကျဘုရားရှင်ကညွှန်ကြားပြတာပေးပါတယ်နောက်တစ်ခုခန္ဓာမှာခန္ဓာ၅ပါးမိမိတဏ္ဍာမတိရှိနေတဲ့ယောဝေဒနာတင်ညာတင်္ခါရဝိညာဉ်လို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးသူတို့ဘာတဏ္ဍာမတိရှိနေတဲ့ယောဝေဒနာတင်ညာတင်္ခါရဝိညာဉ်လို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုလေမန်စစ်တီလို့ခေါ်ထားတယ်။ဘာကြောင့်လဲ။သူတို့ဟာလူသတ္တမကြီးတွေပဲ။တခါတလေပထမီတက်လို့ခေါ်တဲ့ယုတ်တရားဆိုကြပါစို့။ဟောင်းပြန်ပြည့်စည်လာပြီ။ပထမီတက်တွေကခန္ဓာကိုယ်မှာအလွန်ထင်းထုံးခဲ့သောတောင့်တင့်ခိုင်မာသွားပြီဆိုရင်လို့ရှိရင်လေဒီခန္ဓာကိုယ်ကြီးမသေးဘူးလား။သေးတယ်။ဒီသောတက်တွေကအလွန်ပြင်းပြင်းထန်ထန်နဲ့ပူလောင်လာပြီဆိုလို့ရှိရင်လေဒီခန္ဓာကိုယ်ကြီးလုံကျွမ်းသွားပြီ။ဒီသောတက်ကလည်းဒီခန္ဓာကိုယ်ကိုသိအောင်မတတ်နိုင်ဘူးလား။တတ်နိုင်တယ်။ဒါကြောင့်သူလည်းလူသတ္တမပဲပထဝီလည်းလူသတ္တမပဲ။နောက်တစ်ခုအာဘောဒ်ယုစီမှုတွေသိအားကောင်းသွားပြီ။ဝင်းတွေကသိလျှောနေပြီ။ခီးတွေကသိလွန်နေပြီ။မသိနိုင်ဘူးလား။သိနိုင်တယ်။အာဘောဒ်လည်းလူသတ္တမကြီးတူပဲ။ဝါယောဒ်လေသင်္တုံးကဲ့သို့အလွန်ထက်မြက်နေတဲ့လေတွေကနေပြီးတော့ဥနောက်သွေးကြောတွေကိုပြတ်အောင်ဖြတ်ချလိုက်ပြီမသိနိုင်ဘူးလားသိနိုင်တယ်ဝါယောဒတ်လည်းလူသတ္တမကြီးတူပဲမေစုဒီယသင်မင်းရဲ့တရားနိုင်ငံ내ပဲအတွင်းမှာတည်ရှိနေတဲ့တရားတွေအလတ်တူပဲဝေဒနာခံစားချက်တွေသိပြီးပြင်းထန်လာရင်တရားတွေမသိဘူးလားသိကြတယ်ပညာမှတ်သားမှုတွေကသိအားကောင်းရင်လည်းတရားတွေသိတယ်သင်္ခါရလောဘတွေဒေါသတွေသိအကြည့်လာပြီဆိုလို့ရှိရင်လည်းမသိဘူးလားဟမ်သိတယ် ပုံစံလေးတစ်ခုပြထားတယ်ဘိက္ခုနီမာလေးတူဘူးလို့သိမ့်ပေါ့ခုပုံနဲ့ခုပုံပြရကနေသိမ့်အစင်းအဲ့ဒီလေကထိတ်မှာဘဟုယုတ်ကလေးတစ်ခုထုထားတယ်ဒီဘဟုယုတ်ကလေးကသိမ့်အကောင်သိမ့်ပြီးတော့လက်ရမြောက်တယ်သိမ့်လက်ရမြောက်တဲ့အခါကျတော့ဒီဘဟုယုတ်ကလေးအပေါ်မှာဒီဘိက္ခုနီမာလေးကတွေ့တံမမောတဲ့စိတ်ဓာတ်ကြီးချက်ချင်းပေါ်လာရာဂမိတွေကလောင်မြတ်လိုက်တာအဲ့ဒီမှာမတ်တက်ရပြီးတော့သူပါဟောရာဂဆိုတဲ့သင်္ခါရခန္ဓာစိတ္တိတရားစုကလည်းသရဝရီကိုသိခြင်းပစ္စည်းအောင်မတတ်နိုင်ဘူးလားတတ်နိုင်တယ်သူလည်းလူသက်သမားပဲမန်ပဲနော်မန်စစ်တည်ပဲဒါရင်လည်းသရမကတိဘူးဒေါသဥစဉ်တို့မနောဘရောတိကနတ်တွေဆိုကြစို့ဘုလိုတောင်းထိပ်ပွဲတို့လိုယောဂပွဲတို့လိုပွဲမျိုးပေါ့နော်သွားကြပြီဆိုလို့ရှိရင်မိမိတို့ရဲ့ပြည်စဉ်ဥစ္စာဂုဏ်သိအားလျော်စွာပေါ့လေဘုန်းတော်ကိုကြည့်တဲ့ပုဂ္ဂိုလ်တွေကအစဉ်တမ်းမြင်မာတဲ့ယထာတွေဥစ္စာဒန်းစာတွေဆင်းပြီးတော့သွားကြတယ်ဘုန်းတော်ကိုနဲတဲ့ပုဂ္ဂိုလ်တွေကလည်းအသိနိုင်တဲ့ယထာတွေဥစ္စာတန်းစာတွေဆင်းမြန်းပြီးတော့သွားကြတယ်ကာကောင်ကောင်စီးသွားရတာနဲ့ကာခခန့်ညံ့ညံ့စီးသွားရတာနဲ့ဒီပုံစံမျိုးပဲနော်အဲဒီလိုသွားလိုက်တဲ့အချိန်ခါမှာမဖြစ်တတ်တယ်မဖြစ်တတ်တယ်ဆိုတော့ဒီမကြီးတွေပုံနားလေလေးနော်ရှေ့ကကိုကတဲ့ကောင်းတယ်ကိုဒီပုံစံရှင်ယထာကကိုယထာတဲ့အစင်းမြင့်နဲ့ရှိကနတ်တနတ်သမီးတွေကမိမိတို့နဲ့ပိုပြီးချုံမလှပါရဲတင့်နေတဲ့ဘုရားတန်ဆာရီကသိအစင်းတန်းမြင့်တယ်မိမိကအစင်းတန်းနေနေဆိုတော့ရှင်ယလူကြည့်ပြီးတော့မနာလိုဝန်တိုးတဲ့ဣဒ္ဓမစ္စယတရားတွေပေါ်လာတယ်အဲ့ဒီတရားကိုခြေခံပြီးတော့မင်းကကြတော့ပြောကြဆိုကြတော့ဟိုရှိကလည်းမခံနိုင်ဘူးနောက်ကလည်းမခံနိုင်ဘူးမခံနိုင်တော့ယံဖြစ်ကြရောငါကငါဘုန်းကနဲ့ငါဖြစ်တာဘာဖြစ်နင်းနဲ့ဘာဆိုင်လဲနင်းနဲ့ဘာဆိုင်လဲဟောဖြစ်ပြီရောအဲ့ဒီမှာယံဖြစ်ပြီးဒေါသဖြစ်လိုက်ကြတာနှုတ်ဦးလုံးယံဖြစ်ရင်ဒေါသဖြစ်ရင်လည်းပဲတို့ရဲ့ရုပ်တိတ်ကတိတ်သိမ်ဝင်နုညံ့တော့ဘာဖြစ်လဲနှုတ်ဦးလုံးသိကြဟောဒေါသကလည်းတဘာရင်ကိုသိကြည်ပြည့်စည်တော့အောင်မဖြစ်စီနိုင်ဘူးလားဖြစ်စီနိုင်နေဒီလက်ရှိနေကြားကြရဲမို့လားဟမ်ယောဂီတွေကြားကြရဲမို့လားနောက်ထပ်မြန်ယံဖြစ်ခြင်းညာလေးဒီသင်္ခါရခန္ဓာဒေါသတရားကတဘာကိုသိကြည်ပြည့်စည်စေနိုင်တဲ့စွမ်းအားသူလည်းလူတ္တမပဲဝိညာဉ်နဲ့ခန္ဓာစိတ်ဓာတ်တွေဖောက်ပြန်ပျက်စီးလာပြီဆိုလို့ရှိရင်လည်းမသေးဘူးလားသိကြတယ်တကြဒီခန္ဓာ၅ပါးကြီးလူတ္တမမန်စစ်တီတွေပဲဖြစ်တယ်အဲ့ဒီမန်စစ်တီတွေဘယ်နေပဲမှာရှိတယ်ဆိုတာလည်းဦးဇင်းတို့ဘုရားရှင်သိတော်မူတယ်ဒီမန်စစ်တီတွေဘယ်နေရာမှာမရှိဘူးဆိုတာလည်းဘုရားရှင်သိတော်မူတယ်မန်စစ်တီမရှိတဲ့နေပဲကိုဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်သွားရမယ်ဆိုတာလည်းဦးဇင်းတို့ဘုရားရှင်သိတော်မူတယ်ဒါကြောင့်ဥစဉ်တော်ဗျာရှိသည်လမ်းခီးမှလိမ္မာကျွမ်းကျင်တော်မူတဲ့သူတော်ကောင်းကြီးတို့ဖြစ်ပါလေနော်နောက်မှတစ်ခုကတော့ဗါလဲမေစုမန်တဲ့ခုနကဘယ်နေရာမှာရှင်သင်မင်းရှိတယ်ဘယ်နေရာကရှင်သင်မင်းမရှိဘူးဘုရားရှင်အတိအကျသိတယ်30ပုံမှာရှင်သင်မင်းရှိတယ်30ပုံရဲ့ကျော်လွတ်လွန်မြောက်ရာဖြစ်တဲ့နိဗ္ဗာန်မှာရှင်သင်မင်းမရှိဘူးအတိအကျသိတယ်ဒီလိုတိတိကျကျကြကြနေတာသိတာဥစဉ်တို့ဘုရားဒီခစ်ပေါ်ဒီခစ်ပဝန်းကျင်ဆိုကြပါစို့နော်ဒီခစ်ပဝန်းကျင်မှာဥစဉ်တို့ဘုရားတခုပဲရှိပါတယ်တခြားဘုရားအမိခံနေတဲ့ပုဂ္ဂိုလ်တွေဥစဉ်တို့ဘုရားရှင်ကဲ့သို့တိတိကျကျသိကြတာဟုတ်သလားမဟုတ်ဘူးဒါကြောင့်ဥစဉ်တို့ရဲ့ရရှိတဲ့အခွင့်အရေးကြီးတွေတက်ပြီးတော့မြတ်အားရဖို့မကောင်းဘူးလားသိကောင်းတယ်နော်နောက်တစ်ခုအဘိသင်္ခါရမန်နဲ့ကုသိုလ်ကံအကုသိုလ်ကံထိုထိုဘုံဘဝကိုရောက်အောင်ထိုထိုပရိသန္တိဆိုတဲ့အကျိုးတရားထိုထိုပရိသန္တိအစရှိတဲ့အကျိုးတရားတွေကိုဘယ်တရားတွေကဖြစ်စေတတ်တယ်ဆိုတာဘုရားရှင်အတိအကျသိအကြောင်းတရားတွေထိုထိုဘဝကိုပြုပြင်ဖန်တီးတည်ထောင်ပေးလိုက်တဲ့ကုသိုလ်ကအကုသိုလ်ကံတွေကိုအဘိသင်္ခါရလို့ခေါ်ပါတယ်ထိုအဘိသင်္ခါရအမည်ရနေတဲ့ဒီကံတွေကိုဘုရားရှင်ကကြွကျင်လိမ္မာစွာသိတော်မူတယ်အဲ့ဒီအဘိသင်္ခါရတရားတွေဟာလည်းမန်စစ်တည်ဖြစ်တယ်။ဘာဖြစ်လို့လဲ။ဒီကုသိုလ်အကုသိုလ်ကံတွေကနေပြီးတော့အကျိုးပေးလိုက်ရင်ဘယ်မှာသွားပြီးအကျိုးပေးမလဲ။အပယ်လေးပုံမှာသွားအကျိုးပေးမယ်။အဲ့ဒီအပယ်လေးပုံမှာလည်းသိခြင်းပစ္စည်းရခြင်းဆိုတဲ့သဘောတရားတွေမရှိဘူးလား။ရှိတယ်။ပရိဒန္တိနေရတဲ့ဒုက္ခရှိတယ်။ဩဘေဇောကြီးရှိတယ်။နာဘေဇောကြီးရှိတယ်။သေဘေဇောကြီးရှိတယ်။အမတန်ပြင်းထန်တဲ့ခြင်းဒုက္ခတွေလည်းမရှိဘူးလား။
ရှိတယ်ဆိုရင်ရတဲ့ဒုက္ခပုစုရတဲ့ဒုက္ခငုစုရတဲ့ဒုက္ခကုစင်းရတဲ့ဒုက္ခစင်းစင်းရတဲ့ဒုက္ခရင်းစွာပုံမှန်ရတဲ့ဒုက္ခတွေမရှိဘူးလားရှိနေကြတယ်အဲ့ဒီဒုက္ခတွေပြည်နေတဲ့အတွက်ဒါဟံအမိသင်္ခါရမှန်ကြောင့်ဖြစ်ပေါ်လာရတဲ့အတွက်သူဟာလည်းမန်စစ်တီတစ်မျိုးဖြစ်ပါတယ်ဒီအမိသင်္ခါရတရားအေးအလားတူပဲကုသိုလ်ကံကြောင့်လူပြည့်ရောက်နိုင်တယ်နတ်ပြည့်ရောက်နိုင်တယ်ဇမပြည့်လည်းရောက်နိုင်တယ်ဘယ်လိုကုသိုလ်ကံတွေကလူပြည့်ကိုရောက်အောင်ပို့ဆောင်ပေးတယ်ဘယ်လိုကုသိုလ်ကံတွေကနတ်ပြည့်ကိုရောက်အောင်ပို့ဆောင်ပေးတယ်ဘယ်လိုကုသိုလ်ကံတွေကဇမပြည့်ကိုရောက်အောင်ပို့ဆောင်ပေးတယ်ဆိုတာအတိအကျသိတယ်အဲ့ဒီကုသိုလ်တရားတွေကိုရရှိအောင်ဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအဖြစ်ကြိုးစားအထောက်အမဲဆိုတဲ့ကျင့်စဉ်တွေကိုလည်းဘုရားရှင်အတိအကျသိတယ်။သိတော်မူသည့်အတိုင်းနဲ့အတိအကျညွှန်ကြားပြတာဆိုဆိုမှပြီးဟောကြားတော်မူခဲ့ပါတယ်နော်။အဲ့ဒီကုသိုလ်ကံတွေကတော့လူကြီးရောက်ပြီးပို့လိုက်လို့နော်။လူကြီးကိုရောက်တဲ့ကံတွေကိုတီထောင်ဖန်တီးထားတဲ့ပုဂ္ဂိုလ်တွေကလူကြီးရောက်သွားပြီ။နတ်ပြည်ယောက်ျားကံဒီကိုတီထောင်ဖန်တီးထားတဲ့ပုဂ္ဂိုလ်တွေကလည်းနတ်ပြည်ရောက်သွားပြီ။ဇမပြည်ယောက်ျားဖြစ်တဲ့ကံဒီကိုတီထောင်ဖန်တီးထားတဲ့ပုဂ္ဂိုလ်တွေလည်းဇမပြည်ရောက်သွားပြီ။အဲ့ဒီလူဘောနတ်ဘောဇမဘောတက်ခွဲကြည့်ပါ။ပရိသန္ဓေနေရတဲ့ဒုက္ခမရှိဘူးလား?ရှိ။ဩဝရတဲ့ဒုက္ခရှိ။နာရတဲ့ဒုက္ခရှိ။ရာဂမကင်းသိရင်ဆိုရင်ရတဲ့ဒုက္ခ၊ဘူးဆူရတဲ့ဒုက္ခ၊ငုံကြွရတဲ့ဒုက္ခ၊ကိုယ်ဆင်းရတဲ့ဒုက္ခ၊ရှင်းဆင်းရတဲ့ဒုက္ခ၊ပြင်းစောပူပန်ရတဲ့ဒုက္ခတွေမရှိဘူးလား?ရှိ။နောက်ဆုံးသိခြင်းဆိုတဲ့ဒုက္ခနဲ့ဘဝတစ်ခုကိုအဆုံးမတတ်ရဘူးလားအဆုံးတတ်ရတယ်။ဒါကြောင့်ဒီလူနဲ့လူချမ်းသာနတ်ချမ်းသာမြတ်ချမ်းသာခေါ်တဲ့ဒီချမ်းသာစည်းစိမ်တွေကိုဖြစ်စေတတ်တဲ့ဒီကုသိုလ်ကံတွေကိုဘဝတွေကိုတည်ထောင်ပန်းတိပေးတတ်တဲ့ဒီကုသိုလ်ကံတွေဟာလဲမန်စည်းတွေပဲဖြစ်တယ်။သေမင်းကိုကြော်လွန်လွန်မြောက်သိနိုင်တဲ့တရားတွေဟုတ်သလားမဟုတ်ကြဘူး။မဟုတ်တဲ့အတွက်ကြောင့်ဒီဒေဝဗုဒ္ဓမှာကိလေသာမံခန္ဓာမံမိစုမံအမိသင်္ခါရမံလို့ခေါ်ဆိုအပ်တဲ့ဒီမံမင်းရဲ့တရားနဲ့ပဲအကြောင်းကိုလည်းဘုရားရှင်သိတော်မူတယ်။ဒီမံငါးပါးတော့မရှိရဖြစ်တဲ့နိဗ္ဗာန်အကြောင်းကိုလည်းဘုရားရှင်သိတော်မူတယ်။အမတန်ခီးလန့်မှကြွန့်ကျင်လိမ္မာတော်မူပါတယ်နော်။အဲဒီလိုကြွန့်ကျင်လိမ္မာတော်မူတဲ့အတွက်ကြောင့်ဘုရားရှင်ကရှင်ဥစွာမမီဝဲတဲ့မမီဝဲတိုက်တဲ့လူမိုက်ကိုကျူးစွာမမိဝဲပါနဲ့လို့ဟောတယ်။ဟောပြီးတဲ့အချိန်ကကြတော့မှမိဝဲတဲ့မိဝဲတဲ့ပေါင်းတင်တဲ့ပေါင်းတင်တဲ့ဈိကတဲ့ဈိကတဲ့တဲ့ပညာရှိသူတော်ကောင်းကိုဈိကပါဆိုပြီးတော့ဒီနှစ်ခုတွဲဟောပြလိုက်နော်။လမ်းကြီးမှာကျွမ်းကျင်လိမ္မာတော်မူတဲ့အတွက်စွန့်လွတ်ရမယ့်လမ်းကိုကျူးစွာဟောပြီးယူရမယ့်လမ်းကိုနောက်မှဟောပြီးတော့မူခြင်းဖြစ်တယ်နော်။ဒီတော့ပညာရှိသူတော်ကောင်းတွေကိုသိကပြည့်တဲ့အချိန်ခါကျတော့အဲ့ဒီနေရာမှာမြတ်စွာဘုရားကလူမိုက်ကိုမပေါင်းသင်းဖို့ရှင်းစွာဟောတယ်ပညာရှိကိုလည်းပေါင်းသင်းဆက်ဆံဖို့ဒုတိယဟောတယ်ဟောလိုက်တဲ့အတွက်ဥစ္စေတို့ဒီဘုရားရှင်ရဲ့ဟောကြားချက်မှာဘယ်လိုဖြစ်နေသလဲဆိုတော့ပြန်ကြည့်လိုက်မယ်ဆိုရင်နော်တချို့တချို့လူလောကမှာဒိဋ္ဌခုနကမနေ့ကပြောခဲ့တဲ့အတိုင်းပဲဒီလောကပြောခဲ့တဲ့အတိုင်းပဲဆူကြပါစို့နော်မြင်တဲ့အာယုန်တွေကိုမင်္ဂလာလို့ယူတဲ့ဒိဋ္ဌမင်္ဂလာသမားတွေလည်းရှိတယ်ကြားတဲ့အာယုန်တွေကိုမင်္ဂလာလို့ယူတဲ့သုတမင်္ဂလာသမားတွေလည်းရှိတယ်အတွေ့အာယုန်တွေကိုမင်္ဂလာလို့ယူတဲ့ဘုဒ္ဓမင်္ဂလာသမားတွေလည်းရှိကြတယ်အဲဒီတော့နတ်တွေလူတွေထဲမှာသုံးစု꽌နေတယ်ပုရုဇဉ်လောကမှာဒီလိုသုံးစု꽌နေတယ်သုံးစု꽌နေတဲ့အချိန်ကကြတော့အဲ့ဒီသုံးစု꽌နေတဲ့ဒီဒိဋ္ဌမင်္ဂလာသမားသုဒ္ဓမင်္ဂလာသမားမုဒ္ဓမင်္ဂလာသမားတို့ဟာပညာရှိသူတော်ကောင်းတွေဟုတ်ကြရဲ့လားလို့မေးရင်ဦးဇင်းတို့သာသနာတော်ဘက်ကမျက်လုံးနဲ့ကြည့်ရင်ဘယ်လိုဖြေကြမလဲမဟုတ်ကြဘူးနော်တကယ်သူတို့ကပညာရှိသူတော်ကောင်းလဲမဟုတ်ဘူးပညာရှိသူတော်ကောင်းမဟုတ်ရင်ဘယ်လိုပုံကိုယ်တွေလို့မေးရင်ဘယ်လိုဖြေမလဲလူမိုက်တွေပဲဟမ်အဲ့တော့အဲ့ဒီလိုဒိဋ္ဌမင်္ဂလာဓမ္မသုဒ္ဓမင်္ဂလာဓမ္မမုဒ္ဓမင်္ဂလာဓမ္မဆိုပြီးတော့ပုဂ္ဂိုလ်သုံးဦး꽌ပြနေတဲ့အထက်ကအဲ့ဒီမင်္ဂလာဒိဋ္ဌမင်္ဂလာဓမ္မသုဒ္ဓမင်္ဂလာဓမ္မမုဒ္ဓမင်္ဂလာဓမ္မဆိုတဲ့ဒီပုဂ္ဂိုလ်တို့ဒီလောကအကြောင်းကိုလည်းသူတို့ပိုင်ပိုင်ခြားခြားသိသလားမသိဘူး ဓမ္မလွန်လောကအကြောင်းကိုလည်းပိုင်ပိုင်ခြားခြားသိသလားမသိဘူးအဲဒီလိုမသိတဲ့ပုဂ္ဂိုလ်တွေကိုသွားပြီးတော့ပေါင်းတင်ဆက်ဆံလိုက်မယ်ဆိုရင်ဒီလောကမှာရတဲ့ရတတ်တဲ့အကျိုးတရားတွေလည်းမိမိအတွက်ပျက်စီးဆုံးရှုံးပြီးမသွားနိုင်ဘူးလားသွားနိုင်တယ်ဓမ္မလွန်လောကမှာရရှိတဲ့အကျိုးတရားတွေကိုလည်းအကျိုးတရားတွေဟာလည်းပျက်စီးဆုံးရှုံးပြီးမသွားနိုင်ဘူးလားသွားနိုင်တယ်ဘာနိုင်တဲ့အတွက်ကြောင့်ဒီလိုပျက်စီးဆုံးရှုံးရခြင်းဒီဘာကိုအခြေခံလဲလို့မေးရင်ကြောင်းကျောကိုတတ္တိနာလည်းမှုမရှိတဲ့မင်္ဂလာကိုကြက်ကြဲနတ်နတ်တတ္တိနာလည်းမှုမရှိတဲ့ဒီလူမိုက်တွေနဲ့ပေါင်းတင်ဆက်ဆံရခြင်းကြောင့်သာလျှင်ဒီလိုကောင်းကျိုးတွေပျက်စီးသွားရတယ်လို့ဒီအချက်ကိုဘုရားရှင်ကကြက်ကြဲနတ်နတ်သိစေခြင်းနဲ့နောက်တစ်ခုပညာရှိသူတော်ကောင်းတို့နဲ့ပေါင်းတင်ဆက်ဆံခဲ့ရမယ်ဆိုလို့ရှိရင်ဒီလောကသစ္ဆုတ်ပံជីវံချမ်းသာရေတမနောလောကជីវံချမ်းသာရေတဏိနိဗ္ဗာန်ချမ်းသာရေအဲ့ဒီလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာတွေကိုပညာရှိသူတော်ကောင်းတဲ့တာပေါင်းတင်ဆက်ဆံရင်ရရှိနိုင်တယ်လို့ဒီလိုလဲသိစေခြင်းနဲ့အဲ့ဒီလိုသိစေခြင်းနဲ့အတွက်မြတ်စွာဘုရားကလူမိုက်ကိုမပေါင်းသင်းဖို့ပညာရှိသူတော်ကောင်းတို့ကိုပေါင်းသင်းဖို့ရှေးဥစွာစတင်ပြီးမင်္ဂလာတရားကိုဤတန်းပြုပြီးဟောလိုက်ဒီလိုဆိုရင်လူမိုက်ဆရာကဘယ်လိုပုဂ္ဂိုလ်လဲသိဖို့မလိုဘူးလားဘာလာနန္တိပလန္တိအတ္တတန္တိတိဘာလာအတ္တတိတပတ္တတိဓမ္မတိနဇေဝတိနပညာစီဝိတေနာတိအဓိပ္ပာယောဒီလိုဖွင့်ထားတယ်လူမိုက်လူမိုက်ဆိုတာအသက်ရှင်ယုံလေးသာရှင်နေတဲ့ပုဂ္ဂိုလ်တွေပဲတဲ့အသက်ရှင်ယုံမြတ်ဖြင့်အသက်ရှင်နေပြီးပညာအသက်ဖြင့်အသက်ရှင်နေတဲ့ပုဂ္ဂိုလ်မဟုတ်တဲ့ပုဂ္ဂိုလ်တွေကိုလူမိုက်လို့ခေါ်တာပညာနဲ့သူတို့ကအသက်မရှိဘူးယောယောပဂတိအသက်ရှင်ုံလေးဖြင့်သာအသက်ရှင်နေတဲ့ပုဂ္ဂိုလ်ကြီးပညာကြောင့်ပညာအသက်နဲ့အသက်ရှင်နေတာဟုတ်သလားမဟုတ်ဘူးပညာဆိုတာရဲ့တမ္မာဒိဋ္ဌိဆိုတာရဲ့အမောဟဆိုတာရဲ့အလုံးတူညီကြတဲ့သာသနာတော်ဘက်ကဘာကိုတမ္မာဒိဋ္ဌိခေါ်တယ်ခဏခဏပြောနေနော်ဒုက္ခသစ္စာကိုသိတဲ့ဉာဏ်သည်တမ္မာဒိဋ္ဌိသမုဒိယသစ္စာကိုသိတဲ့ဉာဏ်သည်တမ္မာဒိဋ္ဌိနိရောဓသစ္စာကိုသိတဲ့ဉာဏ်သည်မမာဒိဋ္ဌိနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်လို့ခေါ်ဆိုအပ်တဲ့မဂ္ဂသစ္စာကိုသိနေတဲ့ဉာဏ်သည်မမာဒိဋ္ဌိပေါင်းလိုက်တော့ဘယ်နှခုလဲ၄ခုဒီသမ္မာဒိဋ္ဌိကိုပညာအဲ့ဒီပညာနဲ့အသက်ရှင်နေတဲ့ပုဂ္ဂိုလ်တွေအသက်ရှင်နေတဲ့ပုဂ္ဂိုလ်တွေကိုဘုရားရှင်ကပညာရှိသူတော်ကောင်းလို့ခေါ်တယ်အဲ့ဒီပညာနဲ့အသက်မရှင်ပဲရိုးရိုးဝင်လေထွက်လေလေးနဲ့အသက်ရှူနေတဲ့ပုံကိုယ်တွေကိုတော့ဘုရားကဘာလို့ခေါ်လဲလူမိုက်တွေလို့ခေါ်တယ်။ဘုန်းကြီးပြောတာမဟုတ်ဘူးနော်။ကဲတရားနာပရိသတ်တွေပဲထဲမှာပါကြတယ်။ကဲဖာပြကတကကြီးဖြည့်စမ်းမုံပဲထဲပါနေတယ်ဟမ်ဟမ်ဘယ်လိုတကထွန်းရှိဟုတ်ပြီကဲနောက်ကပရိသတ်တွေကိုပဲထဲပါကြတယ်အဲ့တော့ဘုန်းကြီးပြောတာတော့မဟုတ်ဘူးနော်ရိုးရိုးအသက်ကလေးနဲ့အသက်ရှူနေပြီးတော့ပညာအသက်နဲ့အသက်မရှူတဲ့ပုံကိုယ်တွေကိုဘာလို့ခေါ်လဲလူမိုက်တွေသို့တော့ဒီနေရာမှာလူမိုက်အကြောင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတဲ့ဘာလပန္နိတသုတ်တံဆိုပြီးတော့သုတ်တံတစ်ခုရှိပါတယ်လူမိုက်နဲ့ပညာရှိအကြောင်းကိုဘုရားဟောထားတယ်နော်အဲ့ဒီမှာကောက်လို့ချက်ကလေးဘုန်းကြီးနည်းနည်းလေးဟောမယ်ယိနိမာနိဘေခဝေဘာလတဘာလလက္ခဏာနိဘာလနိမိတာနိဘာလပဒနာနိကတမနိတိနိဣဒဘေခဝေဘာလဒုစိန္တိတစိန္တိသာဟောတိဒုဘတိတဘတိသဒုက္ခတကမ္မဂရိသာဘေခဝေခြေတယံတို့ဘာလတလူမိုက်ဤဘာလလက္ခဏာနိလူမိုက်ဟုတိကြောင့်ဖြစ်ကြကုန်သောဘာလနိမိတာနိလူမိုက်ဖြစ်ကြောင်းဖြစ်ကြကုန်သောဘာလပဒနာနိလူမိုက်ရဲ့လုပ်ငန်းစဉ်တို့သည်ဣမာနိတိနိဤသုံးမျိုးတို့သည်လူမိုက်ဖြစ်ကြောင်းအမှားတလက္ခဏာလူမိုက်ဖြစ်ကြောင်းလုပ်ငန်းစဉ်ဘယ်နှမျိုးရှိလဲသုံးမျိုးရှိတယ်အဲ့ဒီသုံးမျိုးကဘာတွေလဲလို့မေးရင်ဘိက္ခဝေခြေတယံတို့ဣဒာဤလောက၌ဘာလောလူမိုက်သည်ဒုစိန္တိတစိန္တိသမကောင်းသဖြင့်ကြံစည်စေကုအတ္တိလီဟောဒီဖြစ်လူမိုက်ဆိုတာကြံလိုက်ပြီဆိုရင်မကောင်းတာပဲကြံနေကောင်းတာသူမကြံဘူးတဲ့ဟောဒီချက်ဒုဘာတိတဘာတိသမကောင်းတဲ့စကားကိုသာပြောဆိုလေရှိသည်လီဟောဒီဖြစ်လူမိုက်ကစကားပြောပြီဆိုရင်သူကကောင်းတာမပြောဘူးမကောင်းတာပဲပြောတယ်ဒုက္ကတကမ္မကရိသ မကောင်းတဲ့လူရဲ့ကိုပြုလေရှိသည်လီဟောဒီဖြစ်၏လူမိုက်ကလုပ်ငန်းတစ်ခုပြုလုပ်ပြီဆိုရင်သူကမကောင်းတဲ့လူရဲ့လုပ်ငန်းကိုပဲပြုလုပ်လေရှိတယ်ဒီအင်္ဂါ၃ချက်နဲ့စုံညီတဲ့ပုဂ္ဂိုလ်ကိုလူမိုက်လို့ခေါ်ပါတယ်ဒီတော့လူမိုက်ကစဉ်းစားပြီဆိုရင်သူကဘာစဉ်းစားလဲမကောင်းတာပဲစဉ်းစားတယ်ပြောရင်လည်းမကောင်းတာပဲပြောတယ်လုပ်ရင်လည်းမကောင်းတဲ့အလုပ်ပဲလုပ်တယ်။ဘာတွေပြီးကြပါလဲနော်။အဘိဇ္ဇာသူတို့ဘာပြစီမတရားရအောင်ကြံစည်တယ်။မတရားသောနိလဖြစ်သူတို့ဘာရဲ့ပြစီတွေကိုရရှိအောင်ကြံစည်စိတ်ကူးနေတယ်။ရာဘာရသူတို့ဘာတွေကိုသိခြင်းပြစီအောင်ကြံစည်စိတ်ကူးနေတယ်သူတို့ဘာတွေကိုရှင်းပါးနှိစ္စဖို့ကြံစည်စိတ်ကူးနေတယ်။မိစ္ဆာဒိဋ္ဌိကံကံရဲ့အကျိုးကိုလက်မခံနိုင်တဲ့မှန်ရွတ်တဲ့အကျံတွေကိုပဲကြံနေတယ်နော်။ဒါကဒုစိဉ္စိတ္တစိဉ္စိမကောင်းတဲ့အကြံကြံပုံလေးပဲဒုဗ္ဗတိတ္တဘာတိမကောင်းတဲ့စကားတွေပဲသူပြောတယ်ဆိုတာကဘာတွေပြောလဲလူမိုက်ဟာပြောရင်မှုသားကိုပြောတတ်တယ်သူများအတင်းကိုပြောတတ်တယ်ကျမ်းနဲ့တဲ့စကားကိုပြောတတ်တယ်အကျိုးမရှိတဲ့ပင်ပြင်းတဲ့စကားတွေကိုပြောတတ်တယ်ကဲတန်းပြင်းတရားနာပရိသတ်တွေလူလိမ္မာလားလူမိုက်လားလို့မေးရင်ဘယ်လိုဖြစ်မလဲဟမ်လူလိမ္မာဆိုလို့ရှိရင်မှုသားပြောရမလားမပြောရဘူးလားသူများအတင်းပြောရမလားမပြောရဘူးလားကျမ်းတန်းတဲ့စကားတွေပြောရမလားမပြောရဘူးလားပင်ပြင်းတဲ့အနှင့်မရှိတဲ့စကားတွေကိုပြောရမလားမပြောရဘူးလားဒီဒါလေးတွေအခြေခံဗုဒ္ဓဘာသာရဲ့အကျင့်အကျေးတွေဖြစ်ပါတယ်နော်မိမိတို့ကဗုဒ္ဓဘာသာလို့အမိခံတယ်သင်္ခါလိတိကဗုဒ္ဓဘာသာသင်္ခါမဟုတ်ဘူးဆိုရင်ဘုရားရှင်ဆွလို့တဲ့ဗုဒ္ဓဘာသာအဆင့်တော့ရောက်ပါလားမရောက်ဘူးနော်နောက်တစ်ခုလူမိုက်ကြီးပြုလို့ရင်လည်းမကောင်းတဲ့အလုပ်ပဲလုပ်တယ်ဘာလို့လဲသူ့သက်သက်တယ်သူ့ပြည်စီမတရားယူတယ်သူ့သားများတွေဖြစ်စီဒီလုပ်နေတာကောင်းတဲ့အလုပ်တွေဟုတ်သလားမဟုတ်ဘူးအဲ့တော့အဲ့ဒီလိုအမှားအသားကြံရင်လည်းမကောင်းတဲ့ကိုယ်ပေါ်ကြံတယ်ပြောရင်လည်းမကောင်းတဲ့စကားတွေကိုပြောတယ်ပြုလို့ရင်လည်းမကောင်းတဲ့လုပ်ငန်းတွေကိုပြုလို့နေရင်ဒီလိုပုဂ္ဂိုလ်ကိုဘာလို့ခေါ်လဲလူမိုက်အဲ့ဒီလူမိုက်ဟာဘယ်လိုရှိသလဲဂွေအပ်သေးလူနန္ဒီစိန်တန်ဒီတိဘာလာဂွေအပ်သေးပိစုပန်တန္တရာနှစ်ဖြာသောအကျိုးတရားတို့ကိုလူနန္ဒီစိန်တန်ဒီဖြစ်စည်းတတ်ကုန်၏ဣတိတ္တမအထို့ကြောင့်ဘာလာဘာလာမြည်ကုန်၏ပိစုပန်တန္တရာနှစ်ဖြာသောအကျိုးစီးပွားတွေကိုဖြစ်သိမ့်နေတဲ့ပုဂ္ဂိုလ်တွေဖြစ်ရှိနေတဲ့ဖြတ်တောက်နေတဲ့ပုဂ္ဂိုလ်တွေညိတ်သိမ့်နေတဲ့ပုဂ္ဂိုလ်တွေပဲအဲဒါဒီလက္ခဏာ၃ပါးနဲ့ပြည့်စုံတာပုဂ္ဂိုလ်မှန်ခဲ့ရင်ပိစုပန်အကျိုးစီးပွားလည်းဆုတ်ယုတ်ပြည့်စည်တော့မယ်ဓမ္မလောအကျိုးစီးပွားတွေလည်းဆုတ်ယုတ်ပြည့်စည်တော့မယ်ပိစုပန်မှာနည်းနည်းလေးလဲလို့ဝဲလို့ရှောင်းလို့တိတ်လို့ရပြီမဲ့လို့ဓမ္မလောကတော့ရှောင်းလို့ရနိုင်ပါမလားဒီကဒီကနေကအကျိုးပေးပြီဆိုလို့ရှိရင်အပေလေးပုံမှာတော့အကျိုးပေးမယ်။ဒါကြောင့်ဓမ္မလုံးအကျိုးစီးပွားလဲဆုတ်ယုတ်ပျက်စီးမှုမရှိဘူးလား။ရှိတယ်နော်။ဒီတော့ဒီလက္ခဏာ၃ချက်နေပြည့်စုံနေမယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာအမျိုးမြတ်တဲ့ပုဂ္ဂိုလ်ပဲဖြစ်ခြင်းလည်းဖြစ်ပါစေ။ပစ္စည်းဥစ္စာကြွယ်ဝချမ်းသာနေတဲ့တတိလည်းဖြစ်ခြင်းဖြစ်ပါစေ။ယာတုဌာနလာကြီးမားနေတဲ့အစိုးရတဲ့ပုဂ္ဂိုလ်လည်းဖြစ်ခြင်းဖြစ်ပါစေ။ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီပုဂ္ဂိုလ်တွေဟာနံပါတ်၄ဘေးရန်အမျိုးမျိုးနဲ့ရှင်းရှင်းရှင်းရှင်းအေးချမ်းချင်းဆိုတဲ့ဒီအကျိုးတရားကိုလည်းသူတို့မရနိုင်ဘူးဒီလောကမှာဘယ်လုံးမှမရနိုင်ဘာဖြစ်လို့လဲကြည့်ပေါ်သူကသူ့တက်လည်းသူကသူများလည်းသူကတတ်တတ်တဲ့ပုဂ္ဂိုလ်သူများပစ္စည်းလည်းမတရားယူတတ်တဲ့ပုဂ္ဂိုလ်သူသားများတွေလည်းလိုက်ဖြစ်စီနေတဲ့ပုဂ္ဂိုလ်မှုသားကလည်းရေလိုသုံးတယ်သူများအတင်းဖြစ်နေလည်းပြောနေတယ်စသည်ဖြင့်ဒီလိုမကောင်းတာတွေပဲပြုနေပြောနေကြံနေတဲ့ပုဂ္ဂိုလ်ဟာဤပိစုကံလောကမှာသူဟာဘေးကင်းရန်ကင်းနဲ့နေနိုင်တဲ့ပုဂ္ဂိုလ်မျိုးဖြစ်ပါမလားမဖြစ်နိုင်ဘူးဒါကတစ်ချက်နော်ဂုံတရင်ကြောဆောင်ခြင်းဆိုတဲ့ဒီအကျိုးတရားကသူရနိုင်မလားမရနိုင်ဘူးအများချစ်ခင်လေးစားခံရခြင်းဆိုတဲ့ဒီအကျိုးတရားတစ်ခုကိုကသူရအောင်မလားမရတော့ဘူးဒီလိုပုဂ္ဂိုလ်တရားကိုဘေးကပုဂ္ဂိုလ်တွေကဘလောက်ပဲရုပ်လှပါစေဘလောက်ပဲပစ္စည်းဥစ္စာကြိုးပါစေသူများပစ္စည်းတာမတရားယူတာမှန်ပါစေမူသားပြောရတာမှန်ပါစေ။သူများအသက်တွေကိုတပ်ဖြတ်နေတဲ့ပုဂ္ဂိုလ်သာမှန်ပါစေ။သူသားများဖြစ်စီနေတဲ့ပုဂ္ဂိုလ်တွေကမှန်ပါစေ။ဒီပုဂ္ဂိုလ်တွေကိုဘေးကပုဂ္ဂိုလ်တွေကအတိတ်ကနေချစ်ကြလားမချစ်ဘူးလား။ချစ်တော့မုန်းသွား။ဘလောက်ပဲလှလှဘလောက်ပဲချမ်းသာချမ်းသာဒီပုဂ္ဂိုလ်ကိုဆက်ဆံခြင်းနဲ့စိတ်ဓာတ်မရှိဘူး။လူယုံမှတယောက်နဲ့ အဖြစ်လူယုံမတယောက်အဖြစ်အတိမှန်ပြုပြီးသူတို့ကရှောင်းခွင်းကြတော့နော်ဒါကြောင့်အမြတ်ချင်းခင်လေးစားခရာချင်းဆိုတဲ့ဒီအကျိုးကိုပေါ်သူတို့ဒီပြစ္ဆုတ်ပါမှာရအောင်မလားမရဘူးဒီလိုအပြစ်အမျိုးမျိုးရှိနေတဲ့ပုဂ္ဂိုလ်တွေကပရိသတ်အလယ်ဝင်ပြီယဟန်ပရိသတ်ယဟန်ယောက်ျားပရိသတ်ယဟန်မိန်းမပရိသတ်လူသူတော်ကောင်းပရိသတ်လူယောက်ျားသူတော်ကောင်းပရိသတ်လူမိန်းမသူတော်ကောင်းပရိသတ်ဆိုတဲ့ မဖြစ်နိုင်ဘူးပရိသတ်တဲ့ဝင်လို့ရှိရင်နည်းနည်းလေးရှက်ကိုရှက်ကန်းနဲ့ဝင်ရတယ်နော်သူများပြည်စီခိုးတတ်တဲ့ပုဂ္ဂိုလ်ကဒီပရိသတ်တဲ့ဝင်လာပြီဆိုရင်ပရိသတ်ကလည်းဒီကောင်ကတခိုးပဲလို့သိနေဒီတခိုးဟာဒီပရိသတ်တဲ့ရဲရဲရင်တူဝင်ရပါမလားဝင်ရတော့နော်ပရိသတ်မှာရဲရဲယွန်ရှက်ကင်းခြင်းဆိုတဲ့စိတ်ထားသူ့မှာဒီအကျိုးတရားမရနိုင်ဘူးရဲရဲချင်းဆိုတဲ့ပရိသတ်ထဲမှာရဲရဲရင်းရင်းနဲ့သောလာနှိမ်တဲ့စိတ်ဓာတ်တွေကိုအကျိုးတရားတွေကိုရှိအောင်မလားမရှိတော့ဘူးဒါကြောင့်ပိစုံပံမှာဒါကအရှောင်ကောင်းတဲ့ပုဂ္ဂိုလ်အတွက်ပါအရှောင်မကောင်းဘူးဆိုလို့ရှိရင်လည်းဒီလိုဒုစရိုက်တွေလွန်ကျွန်းနေတဲ့ပုဂ္ဂိုလ်ဟာမင်းပြင်းမင်းတန်တွေလည်းမသိနိုင်ဘူးလားသိနိုင်တယ်အကြောင်းမလားကမင်းပြင်းမင်းတန်သိမယ်ဆိုလို့ရှိရင်ဒီဘဝမှာလည်းမကောင်းတဲ့အကျိုးတွေမိမိမရနိုင်ဘူးလားရနိုင်နေတမလွန်အကျိုးကြတော့ကြည့်ပေါ်သူကတော့ဒီမကောင်းတဲ့လူစိတ်လေးကအပယ်လေးဘုံရောက်အောင်ပို့ဆောင်ပေးမယ်အပယ်လေးဘုံရောက်ပြီဆိုလို့ရှိရင်တော့အပယ်လေးဘုံမှာခံစားရမယ့်ဒုက္ခတွေကအလွန်အလွန်ကြီးကျယ်တဲ့အတွက်တမလွန်အကျိုးလည်းဆွတ်ရုပ်ပြည့်စည်တယ်ဆိုတာကတော့လက်မခံနိုင်ဘူးလားလက်ခံနိုင်ပြီဒါကြောင့်ပိစုံပန်သန္တရာနှစ်ဖြာသောအကျိုးတွေကိုဖြစ်သိရင်ပြုလုပ်နေတဲ့ပုဂ္ဂိုလ်တွေကိုလည်းဘာလို့ခေါ်လဲလူမိုင်းလို့ခေါ်တယ်နော်နတ္တကုဒွေအနတေလန္တိကနန္တိတိပါလာဒွေအနတေပိစုပန်တန္တရာနှစ်ဖြာသောအကျိုးမဲ့တို့ကိုလန္တိကနန္တိလှမ်း၍ဖက်ယူနေတတ်နေတတ်ကြကုန်၏ဣတိတသမထို့ကြောင့်ပါလာပါလာမိကုန်၏လူမဲ့လူမဲ့ဆိုတာဘာလဲလို့မေးရင်ပိစုပန်အကျိုးမဲ့တမလွန်အကျိုးမဲ့ခေါ်တဲ့အကျိုးမဲ့နှစ်ခုကိုလှမ်းပြီးဖက်ထားတဲ့ပုဂ္ဂိုလ်ကြီးဒီလိုဆိုရင်ဘုရားပြောနေတဲ့ပုဂ္ဂိုလ်တွေကပိဿုပံအကျိုးတမလွန်အကျိုးနှစ်ခုလုံးကိုလှမ်းပြီးဖက်ထားတဲ့ပုဂ္ဂိုလ်တွေဟုတ်လားမဟုတ်ဘူးလားဟုတ်တယ်။သူများအတင်ပြောနေတဲ့ပုဂ္ဂိုလ်တွေကပိဿုပံအကျိုးတို့ဘာပိဿုပံအကျိုးမဲ့မန္တရာအကျိုးမဲ့နှစ်ခုကိုလှမ်းပြီးဖက်နေတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလားဟုတ်နေတယ်။ဘုရားပြောတဲ့ပုဂ္ဂိုလ်တွေဟာလည်းပိဿုပံအကျိုးမဲ့မန္တရာအကျိုးမဲ့ခေါ်တဲ့နှစ်မျိုးသောအကျိုးမဲ့တွေကိုမကောင်းတဲ့အကျိုးတွေကိုလှမ်းပြီးဖက်နေတယ်။သူအတင်ပြောတဲ့ပုဂ္ဂိုလ်တွေဟာလည်းပိစုံပံအကျိုးမဲ့သန္တရာအကျိုးမဲ့ခေါ်တဲ့တမလွန်အကျိုးမဲ့ခေါ်တဲ့အကျိုးမဲ့နှစ်မျိုးကိုလှမ်းပြီးတော့ဖတ်ထားတဲ့ပုဂ္ဂိုလ်ကြီးပဲကျမ်းစာနဲ့စကားပြောတဲ့ပုဂ္ဂိုလ်ဘိန်းဘိန်းနဲ့စကားပြောတဲ့ပုဂ္ဂိုလ်အလားတူပဲကာယတုဒ္ဒရဝစီတုဒ္ဒရမနောတုဒ္ဒရဒီတုဒ္ဒရဆယ်ဘက်ကိုလွန်ကျွနေတဲ့ပုဂ္ဂိုလ်ကြီးဟာပိစုံပံအကျိုးစီးပွားမဲ့ခြင်းမကောင်းတဲ့အကျိုးတမလွန်အကျိုးစီးပွားမဲ့ခြင်းတမလုံးမကောင်းတဲ့အကျိုးဒီအကျိုးနှစ်မျိုးကိုလှမ်းပြီးတော့ဖက်ထားတယ်ဆိုရင်အဲ့ဒီလိုပုံကိုယ်တွေကိုလူလိမ္မာပညာရှိတို့တော်ကောင်းလို့ခေါ်မလားလူမိုက်လို့ခေါ်မလားလူမိုက်လို့ခေါ်ရယန္တပရိသတ်တွေလူလိမ္မာတွေလားလူမိုက်တွေလားဟမ်စဉ်းစားကြနော်ဟမ်ငါဟာဘယ်ထက်ပန်းနေလဲဆိုတော့ကိုယ့်ဟာကိုစဉ်းစားစဉ်းစားပြီးတဲ့အချိန်ကမှကိုယ့်ဟာကိုပြန်ပြီးတော့အဖြေပေးရမယ်ခုဒီနေရာမှာဒီသုတ္တမမြတ်စွာဘုရားကလူမိုက်ကိုပေါင်းရမယ်လို့ပြောတယ်လားမပေါင်းရဘူးပြောတယ်လားမပေါင်းရဘူးဒါပြင်မိမိကိုယ်တိုင်ကလူမိုက်ဖြစ်နေပြီဆိုရင်မိမိကိုယ်ကမိမိပေါင်းရမလားမပေါင်းရဘူးလားဟမ်ကိုမပေါင်းရဘူးဆိုရင်လည်းဘယ်နဲ့လောက်မလဲဟမ်ကဲဖြည့်ကြစမ်းဖြည့်ကြစမ်းဟမ်ကိုလည်းမပေါင်းရတော့ဘူးဆိုလို့ရှိရင်ဘယ်လိုလုပ်ကြမလဲဇာတိဒီဘက်ကတော့သုံးမှတ်ဘူးလေကိုလည်းမပေါင်းနေတယ်ဘာပြောတာလဲလူမိုက်ဖြစ်ကြောင်းတရားတွေကိုမပေါင်းနဲ့လို့ပြောတာဒီဒုစရိုက်တွေကိုလွန်ကျူးတယ်ဆိုတာကဘာတွေကိုအခြေခံပြီးလွန်ကျူးကြတယ်လဲလောဘကိုအခြေခံပြီးလွန်ကျူးတာတွေလည်းရှိတယ်ဒေါသကိုအခြေခံပြီးလွန်ကျူးတာတွေလည်းရှိတယ်အတိမားမှုမောဟကိုအခြေခံပြီးလွန်ကျူးတာတွေလည်းမရှိဘူးလားရှိကြပါရဲ့မာနရိအိတ်ဓာရိမစ္စရိယရိစသည်ဖြင့်ဒီမကောင်းတဲ့ကိလေသာအငြိအကြီးတွေကနေလှုံ့ဆော်ပြီးတယ်နှစ်ဖန်ကြရင်တော့ပြန်တော့ခမြံပြန်ဟိုမှာအိမ်မှာသမီးကဘယ်လိုဖြစ်နေမှမသိဘူး။သားကဘယ်လိုဖြစ်နေမှမသိဘူးစသဖြင့်ပေါ့လေနော်။လုံးစော်ပြီးစိတ်ဓာတ်ကိုပေးတော့ဒီရာဂဒေါသမောဟအစရှိတဲ့ဒီမကောင်းတဲ့အကုသိုလ်တရားတွေကမင်းလှုပ်လိုက်တော့မင်းလှုပ်လိုက်တော့လေ ဒိတ်တွန်းပေးတယ်အဲ့အတွက်ဒီလောဘဒေါသမောဟမာနဣဒ္ဓမစ္စရိယအစရှိတဲ့ဒီတရားစိုးတွေဒီဒုစရိုက်ဖြစ်ဖို့ရန်အတွက်အခြေခံအကြောင်းရင်းတရားတွေမဖြစ်ဘူးလားဖြစ်တယ်အဲ့ဒီအခြေခံအကြောင်းရင်းတရားတွေကိုတော့ပေါင်းသင်းဆက်ဆံမှုမလုပ်ပါနဲ့လို့ဒီလိုဆိုလိုတာပါနော်ကဲပညာရှိသရဂေါင်းတို့ကိုသာပေါင်းသင်းဆက်ဆံမှာလူမိုက်တွေကိုမပေါင်းသင်းမဆက်ဆံပါနဲ့နောက်တစ်ခုဖွင့်တာကတော တို့နာမည်ကျော်ဖြစ်တဲ့အရှင်ကောဂါလိကတို့ကရမောရကဒိသတို့အစရှိတယ်နော်အမျိုးသမီးပိုင်းကြီးရင်လဲစင်စမာနာတို့လို့ပေါ့နော်အဲ့ဒီလိုပုံကိုယ်တွေဒါကလူမိုက်တွေလားလူလိမ္မာပညာရှိတွေလားလို့မေးရင်ဘယ်လိုဖြေမလဲလူမိုက်တွေပဲအဲ့ဒီလိုလူမိုက်တွေကိုမပေါင်းနဲ့နောက်တစ်ခုဟိုအတိတ်တုန်းကဒီကဝိဒတဘာတာဆိုပြီးအထက်ကရန်ကတော့ဒီလိုပဲရေးထားတယ်ဘုန်းကြီးကတော့အဲ့ဒီကဝိဒ္ဒဆိုတာကိုသိပြီးတော့နားတော့မလဲပါဘူးဒါပေမဲ့ဒီနေရာမှာသူစာအတိုင်းပြောရင်တော့ဒီကဝိဒ္ဒရဲ့အကူတယောက်ပဲအဲ့ဒီအကူတယောက်အကြောင်းကိုအထက်ကရကဖွင့်ထားတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေဟာလူမိုက်တွေပဲအဲ့ဒီလိုလူမိုက်တွေကိုဘယ်တော့မှမပေါင်းနဲ့ဆိုတော့အဲ့ဒီလူမိုက်တွေကိုပေါင်းရင်ဘာဖြစ်တယ်လို့မေးတော့ဒီလူမိုက်တွေကမိဘွားနဲ့တိတ်တူတယ်နော်တဏှာရာကိုမိလောင်လို့မိဘတစ်ခုလွင့်ပြီးတော့စင်ပြီးထွက်သွားပြီဆိုရင်အဲ့ဒီမိဘဒီမိဘရဲ့တရားဖြစ်တဲ့ဥပမာဆိုကြပါစို့ကယုခွေတစ်ခုပဲဆိုကြစို့နော်မိလောင်လိုက်တဲ့အချိန်ကမှဒီကယုခွေတစ်ခုကမိလောင်ပြီးတော့ကောင်းကင်ကိုပြန်တက်သွားပြီဆိုကြစို့ဒါမိဘခေါ်တယ်နော်အဲ့ဒီကယုခွေကိုလည်းဒီမိကမလောင်ဘူးလားလောင်တယ်ဒီကယုခွေကအကြိမ်မဲ့အိမ်တိမ်ပေါ်မှာသွားပြီးကြလိုက်မယ်ဆိုရင်အဲ့ဒီအိမ်ကိုလည်းမလောင်ဘူးလားလောင်တယ်နောက်ဥပမာတစ်မျိုးဆိုကြပါစို့အလားတူပဲလူမိုက်တို့ရဲ့လုပ်ငန်းစဉ်အရာအိန္ဒိယကိုသွားပြီးတော့မိခွင်းပြစ်ပြီးဆိုကြတော့နော်အဲ့ဒီမိခွင်းဒီမိခွင်းကိုလည်းမလောင်ဘူးလားလောင်တယ်အိန္ဒိယကမလောင်ဘူးလားလောင်တယ်အဲ့ဒီပုံစံအတိုင်းပဲခုနကလူမိုက်တွေဟာမိမကောင်းတဲ့ဖြင့်ယူထားတဲ့အယူဝါဒကြောင့်လူမိုက်ဖြစ်ရတယ်မကောင်းတဲ့ဖြင့်ပြုလုပ်ထားတဲ့ကံတွေကြောင့်လူမိုက်ဖြစ်ရတယ်အဲ့ဒီလူမိုက်ဟာမိကိုယ်ကိုယ်လည်းလောင်ကျွမ်းအောင်ရှုပ်ဖြင့်ပြစ်တယ်မိမိရဲ့စကားကိုလိုက်နာကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေကိုလည်းပျက်စီးအောင်ဖြစ်စီဖြစ်တယ်နော်ဒီတော့အရှင်ဒေဝတ္တကိုအကြောင်းပြုပြီးတော့အရှင်ကောဂါလိကတို့ကရမောရကဒိဋ္ဌာတို့အစရှိတဲ့တပည့်ကျော်ကြီးတွေလည်းအဝိစီငရဲ့မရောက်ကြဘူးလားရောက်သွားကြတယ်အလားတူပဲဦးဇင်းတို့အဲ့ဒီချင်းကခုနကဒီကဝိဒအမည်ရှိတဲ့ပုဂ္ဂိုလ်ရဲ့အကိုတော်တူဥပေါ့ဆိုကြတော့နော်အဲ့ဒီအကိုတော်တူကသူကမကောင်းတဲ့ဂိမ်းစရာတူဖြစ်ခဲ့ပုံရပါတယ်နော်သူကနေပြီးတော့မကောင်းတာတွေကိုညွှန်ကြားပေးလိုက်တဲ့အတွက်သူစကားကိုနားထောင်မိတဲ့အတွက်သူ့ရဲ့ပရိသတ်တွေလည်းအလုံးငြင်းရောက်တယ်သူလည်းငြင်းရောက်သွားတယ်ငြင်းရောက်တဲ့အချိန်ကမှသူကဘလောက်ကြာတယ်လို့မေးတော့ဒီမှာသတုဗုဒ္ဓံတရဆိုပြီးတော့သူကဖော်ပြထားပါတယ်လေးစုသောဘုရားရှင်တို့ဝင်ထွန်းတော်မူတဲ့အချိန်ခါကာလပတ်လုံးသူငြင်းမှာပဲရှိနေတယ်ဆိုတော့ဒီကဘာမှာကကုသန္တမြတ်စွာဘုရားကောဏဂုံမြတ်စွာဘုရားကတ္တပမြတ်စွာဘုရားဂေါရမမြတ်စွာဘုရားဆိုပြီးဘုရားလေးစုပွင့်သွားပြီဘုဒ္ဓန္တရအသင်ရှိရကလေးကလို့ပြောနေပါတယ်နော်အဲဒီကကာလပတ်လုံးသူဘုရားလေးစုတို့ပွင့်တဲ့ကာလပတ်လုံးသူကငရဲမှာပဲရှိတော့သူခန္ဓာကိုအတဘောကြည့်လိုက်တော့ဘယ်လောက်ရှိတယ်လို့မေးတော့ယူဇနာ60လောက်ရှိတယ်ယူဇနာ60လောက်ရှိတဲ့ခန္ဓာကိုယ်ကြီးဖြင့်အဲဒီငရဲမှာပက်လက်လှမ်းပြီးတော့အိပ်နေရတယ်လှုပ်လို့မရဘူးအဲ့ဒီငရဲမှာပဲအမတန်ပြင်းထန်တဲ့ငရဲမိလောင်ကျွန်းတဲ့ဒဏ်ချက်ကိုခံရတယ်။ဒီလည်းမသိနိုင်ဘူး။ဘာဖြစ်လဲ။သူ့အကုသိုလ်ကံကမကုန်သေးဘူး။မကုန်သေးတဲ့အတွက်သူဟာကနကမိဘနဲ့တိတ်ပြီးတော့တူတယ်နော်။ဒီမိဘဟာမိမိကိုယ်ကိုလည်းလောင်ကျွန်းမသွားဘူးလား။လောင်ကျွန်းစီတယ်။နောက်တစ်ခုသူ့ရဲ့အယူဝါဒကိုလှမ်းပြီးဆွဲယူနေတဲ့အလွန်နှိမ့်ချိုက်နေတဲ့သူ့ကိုကိုယ်ကွင်စိတ်ကနေတဲ့အိမ်ပေါင်း900လောက်ရှိအမျိုးပေါင်း900လောက်ရှိအဲ့ဒီပုံကိုယ်တွေလည်းအကုန်လုံးပြည့်စုံပြီးတော့သူ့လိုပဲငရဲရောက်သွားကြတယ်ဒါကြောင့်လူမိုက်ကိုပေါင်းတဲ့မိဝဲဈိကချင်းဒီအကျိုးဆုပ်ယုတ်ပြည့်စုံခြင်းပိစုံပံအကျိုးဓမ္မလုံးအကျိုးလို့ခေါ်ဆိုအပ်တဲ့အကျိုးနှမျိုးလုံးဆုပ်ယုတ်ပြည့်စုံခြင်းရဲ့အကြောင်းတရားမဖြစ်ဘူးလားဖြစ်နေတယ်နောက်တစ်ခုလောကမှာဥစဉ်တို့ဂျူအိမ်လေးတွေရှိကြပါတယ်နော်အဲ့ဒီဂျူအိမ်လေးတွေအပေါ် သို့မဟုတ်မြေမိုးထားတဲ့ဓဏီမိုးထားတဲ့အိမ်လေးတွေအပေါ်ကိုခဏကပြောသလိုပေါ့လေမိဘတခုသွားပြီးကြားလိုက်မယ်ဆိုရင်အဲ့ဒီအိမ်ကြီးအကုန်လုံးလုံကျွမ်းမသွားနိုင်ဘူးလားသွားနိုင်အလားတူပဲလူမိုက်ကိုသွားပြီးတော့လူမိုက်ကခဏကမိဘနဲ့တူတော့လူမိုက်ကိုသွားပြီးမိဝဲဈိကလက်ရင်ဈိကတဲ့ပုဂ္ဂိုလ်မှာလုံကျွမ်းနိုင်တဲ့စွမ်းအင်တွေဖြစ်ပေါ်မလာဘူးလားဖြစ်ပေါ်လာတယ်မိဥပအမျိုးမျိုးလည်းဖြစ်ပေါ်မလာနိုင်ဘူးလားဖြစ်ပေါ်လာနိုင်တယ်ဖြစ်ပေါ်လာနိုင်တဲ့အကြောင်းနဲ့ပတ်သက်လို့မြတ်စွာဘုရားကိုရတိုင်းကဟောထားပါတယ်နော်ညာနီကာနီစီဘိခဝေဗျာနီဩပိသန္တိသဗ္ဗနိဒါနံဒါနီပါလာတောဩပိသန္တိနောပန္တိတတောဘိခဝေจิตတယံတောယာနီကာနိစီဗျာနီအကျင်ခတ်သိဩသောလောဇောကုံသောဘေဒုက္ခတို့သည်ဩပိသန္တိဖြစ်ပေါ်၍လာခဲ့ကုန်ညာအံသဗ္ဗနိဒါနီထောလောဇောကုံသောကြောင့်မွေဖဲကောင်းတဲ့ဘေဒုက္ခမှန်သမျှတို့သည်ဘာလာတော်လူမိုက်ကြောင့်ဩပိသန္တိဖြစ်ပေါ်၍လာကြရကုန်၏ပန္နိတတောပညာရှိသူတော်ကောင်းကြောင့်နောဩပိသန္တိဘယ်တော့မှဖြစ်ပေါ်၍မလာကြလေကုန်လောကမှာအလွန်ကြောက်မွေဖွယ်ကောင်းနေတဲ့ဖြစ်ပေါ်လာတဲ့မိဒုက္ခအမျိုးမျိုးရှိတယ်။အဲ့ဒီမိဒုက္ခတွေသည်လူမိုက်တွေကြောင့်သာဖြစ်ပေါ်ရတာပါ။လူလိမ္မာပညာရှိသူတော်ကောင်းတွေကြောင့်ဘယ်တော့မှမဖြစ်ဘူး။မှန်စဉ်းစားကြည့်ရပါတော့။ဒီထဲမှာပထမကမ္ဘာစစ်ဒုတိယကမ္ဘာစစ်အစရှိတဲ့စစ်အမျိုးမျိုးကိုကျွန်းထုတ်ခဲ့ပူးတဲ့ပုံစံတွေရှိကြပါလေ။အဲ့ဒီဒုက္ခတွေဘယ်လိုကြောင့်ဖြစ်ပေါ်လာရတယ်လဲကြည့်လိုက်ရင်တယောက်နဲ့တယောက်တတ်ကြတယ်ဖြတ်ကြတယ်ဆိုတဲ့ဒီပါဏိပါဒကဥဆောင်နေတဲ့ဒုစိတ်တိဒုစိတ်သမားတွေကြောင့်ဖြစ်ပေါ်ရတာမဟုတ်ဘူးလားဟုတ်ကြတယ်နော်အာဒိနာဒကလွန်ကျူးကြတယ်ပါဏာရိပါဒကံဒီလွန်ကျူးကြတယ်ဘယ်လိုအကြောင်းကြောင့်ပဲဖြစ်ဖြစ်ပေါ့နော်ဒီတော့အဲ့ဒီလိုဒုစိတ်သမားတွေလူမိုက်တွေကိုကြောက်သားလျင်ဒီဒုက္ခအမျိုးမျိုးပဲကြောက်မဲ့ပဲကောင်းတယ်ဘေးဒုက္ခအမျိုးမျိုးတွေကဖြစ်ပေါ်လာရတယ်ပညာရှိသူတော်ကောင်းတွေကြောင့်သီလကိုတကယ်လက်တွေ့ကျင့်သုံးနေတဲ့သမာဓိကိုတကယ်လက်တွေ့ကျင့်သုံးနေတဲ့ပညာကြည့်စဉ်ကိုတကယ်လက်တွေ့ကျင့်သုံးနေတဲ့သူတော်ကောင်းပညာရှိတွေကြောင့်ဖြစ်ပေါ်ရတာဟုတ်သလားမဟုတ်ဘူးအလားတူပဲယေကေစီဥပါဒဝဥပိ္ပဇ္ဇတိသဗ္ဗေတိဘာလာတော်ဥပိ္ပဇ္ဇတိနောပန္တိတတော်ယေကေစီဥပါဒဝအကျဉ်းကြောင့်ပဲဖွယ်မငြိမ့်တဲ့ချင်းဥပါဒဝတရားမှန်သမျှတို့သည်ဥပိ္ပဇ္ဇတိဖြစ်